Welcome to the Voice of America in Burmese.
မြန်မာနိုင်ငံခေမာတော်တာရှင်များရှင် VOA American တန်ခါနေ2022ဒီဇင်ဘာလ6ရက်အင်္ဂါနေ့မနက်ပိုင်း VOA မြန်မာပိုင်းစီစဉ်နေကို American ပြည်အောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်မနက်6:00နာရီခွန်နိုင်အထိ Flying 2 meter 32.49ပြင်လှိုင်းလိုက် meter 190ကနေလဲတိုင်းနာဆင်နိုင်ပါရဲ့ရှင်ဒီနေ့မနေ့အတွက်စီစဉ်မှုဖြစ်ကျမအီတန်စင်ကတာဝန်တည်ဆပ်ပေးတော့ပါမယ်
။မင်္ဂလာမနေ့ခင်ပါရှင်ကျမသင်္ကီထိုက်ပါကိုခင်မောင်စုမင်းနဲ့အတူသတင်းတွေတင်ပြပါမယ်။ယူကရိန်းနိုင်ငံတော်အမှတနင်္လာနေ့ကရုရှားရဲ့မစ်ဆိုင်းဒုံးတွေနဲ့ဒရက်ဇက်ပစ်ခတ်တိုက်ခိုက်ခံရပါတယ်။အီရန်မှာအစိုးရဆန့်ကျင်ရေးဆန္ဒပြသူတွေက3ရက်ကြာအထွေထွေတပိတ်ကိုတနင်္လာနေ့မှာစတင်လိုက်ကြပါပြီ။မြန်မာအာဏာပိုင်တွေအနေနဲ့သတင်းသမားတွေကိုအကြမ်းဖက်မှုဆွဲချက်တွေနဲ့မဟုတ်မမှန်ဆွဲဆိုထောက်ချနေရတဲ့ရပ်တန့်ဖို့သတင်းသမားများကာကွယ်စောင့်ရှောက်ရဲ့ဖွဲ့စည်းပီဂျီကတနင်္လာနေ့မှာတောင်းဆိုလိုက်ပါတယ်ဒီလိုထိတ်တန့်ရောက်တဲ့တွင်နားဆင်ချင်ရပါမယ်ရှင
်ဟုတ်ကဲ့ပါရှင်အင်္ဂါမနက်ထိတ်တန့်ရောက်နိုင်ငံတကာနဲ့မြန်မာတဲ့တွင်နဲ့အတူဒီနေ့နားဆင်ရမယ်နောက်ဆုံးရတဲ့ပြပုချက်တွေထဲမှာဆိုရင်တော့
ဒေသီကံဖွဲ့ကြီးကဒေမျိုးနယ်ဖွဲ့ကြီးကပြောလိုက်လို့6000လို့9000လို့ပြောလို့အဲဒီလိုကျွန်တော်တို့ဆောင်ရွက်သွားမှာမဟုတ်ပါဘူးဆိုကြတာအဲလက်ရှိလည်းဒီဥစ္စာကိုဆောင်ရွက်ဖို့အခြေအနေရှိသေးဘူး
လူသမားရဲ့ဘက်ကတောင်းဆိုတာမှန်ပေမဲ့လက်ရှိမှာတော့အနေဆုံးလာစာတိုးပေးဖို့အစီအစဉ်မရှိသေးဘူးဆိုပြီးတော့လူသမားရေးဌာနရဲ့အမြဲတမ်းအတွင်းဝန်ဦးညွန့်ဝင်းကအဖြေဝေကိုပြောတော့တာပါမကြာခင်မှာပြည်စုံနားဆင်ကြဖို့ရှိပါလေ။ဒါ့အပြင်အထောက်ထားမဲ့မြန်မာနိုင်ငံကဝင်လာသူတွေထိုင်းနိုင်ငံမှာအဖမ်းခံရတဲ့တင်ယူကရိန်းစစ်ပွဲမှာယူကရိန်းနိုင်ငံသားမဟုတ်သူတွေလည်းပါဝင်တိုက်ခိုက်နေတဲ့အကြောင်းအင်ဒိုနီးရှားနိုင်ငံကအော်ရန်ဂူတန်လူဝင်တွေကိုတောထဲကိုပြန်လွှတ်ပေးတဲ့တဲ့ဒီလိုနောက်ဆုံးရသတင်းပေးပို့ချက်တွေနဲ့အတူအပတ်စဉ်ကဏ္ဍတွေကိုလည်းတင်ဆက်ပေးသွားပါမယ်။ဒေတာမှတ်စုစီစဉ်စီးပွားရေးကဏ္ဍဘလော့ဂါတွေပြောသမျှနဲ့တက်တက်အောင်သတင်းလွှာစတဲ့စီစဉ်တွေကိုနားဆင်ကြမှာဖြစ်ပါလေ။အခုရင်ဆုံးအင်္ဂါနေ့မနက်အတွက်ထိတ်တဲရမြန်မာနိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုင်တဲ့ကိုခင်မောင်စိုးမင်းတို့ကကြီးညာပေးပါမယ်ရှင်။
ယူကရိန်းနိုင်ငံတဝမ်းမှာတနင်္လာနေ့ကရုရှားရဲ့မစ်ဆိုင်းဒုံးတွေနဲ့ဒရက်ဇက်ပစ်ခတ်တိုက်ခိုက်ခံရကြောင်းယူကရိန်းတာဝန်ရှိသူတွေကပြောပါတယ်။အရက်သားတွေဘေးလွတ်ရာတင်းရှောင်နိုင်ရဲ့အတွက်လဲလေချောင်းရန်အချက်ပေးခဲ့ကြပါတယ်
။ Мажас здоровья. Хочу подякувати своим ППО.
ယူကရိန်းကိုပစ်ခတ်တဲ့ရုရှားမစ်ဆိုင်းဒုံးအများစုကိုလေကြောင်းရန်ကာကွယ်ရေးနဲ့ပစ်ချခဲ့ကြောင်းလျှက်စင်ပြီးပြန်လည်ရရှိရေးအတွက်လဲဝန်တန်းတွေဆောင်ရွက်နေကြကြောင်းယူကရိန်းသမ္မတဗိုလိုဒီမာဇယ်လင်စကီကတနင်္လာနေ့ဗီဒီယိုမင်ကွန်းမှာပြောဆိုသွားတာဖြစ်ပါတယ်။အင်တွေအဆောက်အုံတွေနဲ့စွန့်အင်ဆိုင်ရာအဆောက်အုံတွေအပေါ်မစ်ဆိုင်းဒုံးတွေနဲ့အကြီးအကျယ်ထပ်ပြီးတိုက်ခိုက်မှုဟာဆိုရင်ယူကရိန်းအာဏာပိုင်တို့မှန်းဆထားပြီးဖြစ်တဲ့အတိုင်းပြင်းထန်တဲ့ဆောင်းရာသီအတွင်းယူကရိန်းမှာစွန့်ရင်အပူနဲ့ရေပြတ်တောက်သွားစေရေးရုရှားရဲ့မဟာဗျူဟာကိုပြသနေတာဖြစ်ပါတယ်။စွန့်ရင်ထုတ်လုပ်တဲ့အခြေခံအဆောက်အုံတွေအပေါ်ရုရှားရဲ့တိုက်ခိုက်မှုကြောင့်ယူကရိန်းမှာအရေးပေါ်လျှက်စစ်ပြက်လက်သွားစေကြောင်းယူကရိန်းရဲ့မဟာဓာတ်အားလိုင်းကိုစီမံခန့်ခွဲတဲ့ယူကရိန်းနီဂရိုကအတိအပြုပြောဆိုထားပါတယ်။ဒါပေမဲ့လည်းနိုင်ငံတဝန်းလုံးမှာလျှက်စစ်ဓာတ်အားပေးစနစ်ပုံမှန်အတိုင်းဆက်လက်လဲပတ်နေကြောင်းယူကရိန်းဝန်ကြီးချုပ်ဒဲနစ်ရှမဲကပြောပါတယ်။Chasky, Kribiria နဲ့ Odessa ရဲ့ပင်လယ်နဲ့စိတ်ကမ်းအပါအဝင်မြို့တော် Kiev တောင်ပိုင်းကဒေသအတော်များများမှာပောက်ကွဲမှုတွေရှိကြောင်း Ukraine သတင်းတွေကဖော်ပြကြပါတယ်။ Ukraine နယ်မြေတွေကိုရန်သူတွေကမစ်ဆိုင်းတွေနဲ့ထပ်ပြီးတိုက်ခိုက်နေကြောင်း Ukraine သမ္မတရုံးရဲ့ဒုတိယအကြီးအကဲ Kylo Timon Shanko က Telegram မှာရေးပါတယ်။ Zaporizhia ရီဒေသတောင်ပိုင်းကနိုဘိုဆိုဗီယက်ကရွာမှာနှစ်ဦးသေဆုံးပြီးသုံးဦးဒဏ်ရာရတဲ့အထက်မှာ22လအရွယ်ကလေးတဦးလည်းပါဝင်တယ်လို့သူကပြောပါတယ်ရှင်
။အီရန်နိုင်ငံမှာအစိုးရစန့်ကျင်ရေးဆန္ဒပြသူတွေက3ရက်ကြာအထွေထွေတပိတ်ကိုတနင်္လာနေ့ကစတင်လိုက်ကြပြီးဈေးဆိုင်တွေစီးပွားရေးလုပ်ငန်းတွေကိုဗုဒ္ဓဦးနေ့အထိပိတ်ထားကြဖို့လည်းတိုက်တွန်းလိုက်ပါတယ်။တဟီရန်မြို့တော်နဲ့တခြားကာဂျက်အစ်စဖဟန်မုစဟန်တာဗရစ်ရှာရစ်စားတဲ့မြို့တွေအပါအဝင်နိုင်ငံအနှံ့အပြားကမြို့တွေမှာစီးပွားရေးဆိုင်ရာနေရာတချို့ကဈေးဆိုင်တွေပိတ်ထားကြတာကိုဆိုရှယ်မီဒီယာလူမှုကွန်ရက်ကဗီဒီယိုတွေတင်ထားကြတာကို Reuters သတင်းမှာဖော်ပြထားကြပါတယ်။ AP သတင်းဌာနမှာလည်း AP သတင်းဌာနမှာလည်းတဟီရန်မြို့တော်ရဲ့ Grand Bazaar မှာ၃ဘုံပုံ၃ဘုံလောက်ရှိတဲ့ဆိုင်ငန်းတွေပိတ်ထားတယ်လို့ဖော်ပြထားပါတယ်။တဟီရန်မြို့တော်ရဲ့မြို့လယ်မှာဆိုရင်အဓိကယုံနေနေရဲ့ရဲတပ်ဖွဲ့တွေနေဖြတ်ကျန့်ထားတာကိုလည်းမျက်မြင်သက်သေတွေကပြောပါတယ်။အီရန်တရားသူကြီးချုပ် ရိုလီဟော်စိန်မူစီနီအီဂျက်ကလည်းစီးပွားရေးလုပ်ငန်းတွေဆိုင်ငန်းတွေပိတ်ဖို့လှုံ့ဆော်အားပေးသူမြို့သူကိုမဆိုဖမ်းဆီးဖို့အမိန့်ထုတ်လိုက်ပါတယ်။အီရန်နိုင်ငံမှာစက်တင်ဘာလလောက်ကစပြီးကတ်လူမျိုးအမျိုးသမီးမာရှာအမီနီကိုမွတ်စလင်အမျိုးသမီးတွေခေါင်းစည်းပေါ်မှာခြုံရမဲ့စီကံတိတိကျကျမလိုက်နာလို့ဆိုပြီးဘာသာရေးရဲတွေရဲ့ဖမ်းဆီးခြင်းခံရပြီးတဲ့နောက်တေဆုံးသွားတာကိုမကြေမနက်ဖြစ်ပြီးတနိုင်ငံလုံးစာကျင်ဆန္ဒပြခဲ့တာအခုချိန်ထိဖြစ်ပါတယ်ခင်ဗျာ
။အာဖဂန်နစ္စတန်ဆိုင်ရာပါကစ္စတန်တန်ယုံအကြီးအကဲကိုပြီးခဲ့တဲ့သတင်းပတ်အတွင်းလောက်ကျန်တပ်ဖြတ်ဖို့တိုက်ခိုက်ခဲ့တဲ့ဆိုတဲ့ဆွဆွဲချက်နဲ့အစ္စလာမ်ဘက်အစိုးရ IS စစ်သွေးချာအဖွဲ့ရဲ့နိုင်ငံခြားသားအဖွဲ့ဝင်တဦးကိုဖမ်းဆီးထားကြောင်းအာဖဂန်တာလီဘန်အာဏာပိုင်တို့ကတင်းနှင်းလာနေမှာပြောပါတယ်။ကာဘူးမြို့တော်မှာပါကစ္စတန်တန်မှုယူဘတ်အာရာမန်နီဇာမာနီကိုပြီးခဲ့တဲ့တောက်ကြနေတုန်းကတနက်နေ့ပြစ်ခတ်မှုဟာဆိုရင်ပါကစ္စတန်နဲ့ဆက်ဆံရေးပြတ်စေဖို့ရည်ရွယ်ဆောင်ရွက်ခဲ့တာဖြစ်ကြောင်းကနဦးစုံစမ်းစစ်ဆေးမှုတွေကိုကိုးကားပြီးတာလီဘန်ပြောခွင့်ရဇာဘီဦးလာမူဂျာဟစ်ကကြေညာချက်မှာပြောဆိုထားပါတယ်။တိုက်ခိုက်မှုကသူတို့လက်ချက်ဖြစ်ကြောင်း IS အဖွဲ့ကပြောဆိုထားပါတယ်။ဒေသဆိုင်ရာအဖွဲ့ကွဲတစ်ခုဖြစ်တဲ့ ISIS-K အဖွဲ့ကတနက်သမားနှစ်ဦးကတိုက်ခိုက်ခဲ့တာဖြစ်ကြောင်းကြေညာချက်မှာဖော်ပြပါတယ်။ဖန်စီခံထားရသူဟာနိုင်ငံခြားသားတဦးဖြစ်ပြီး IS အဖွဲ့ဝင်ဖြစ်ကြောင်းတာလီဘန်ပြောခွင့်ရမူဂျာဟစ်ကတွစ်တာမှာရေးပါတယ်။ဆွဆွဲချက်နဲ့ဖန်ခံထားရသူဟာဘယ်နိုင်ငံသားလဲဆိုတာကိုတော့သူကမပြောပါဘူး။ဒီတိုက်ခိုက်မှုဟာဆိုရင် ISIS-K နဲ့တာလီဘန်စန့်ကျင်ရေးအဖွဲ့တွေရဲ့ပူးပေါင်းစီစဉ်မှုဖြစ်တယ်လို့လည်းပြောပါတယ်။ပါကစ္စတန်တန်မှုနေဇာမာနီဟာတန်ယုံဝင်အတွင်းနေကင်းလမ်းလျှောက်နေစဉ်မှာတနက်သမားတွေကအနီးကအဆောက်အုံကနေပစ်ခတ်ခဲ့တာလို့ပါကစ္စတန်တာဝန်ရှိသူတွေကပြောပါတယ်ပါကစ္စတန်တန်ယုံအကြီးအကဲကတော့ထိခိုက်ဒဏ်ရာမရခဲ့ပေမဲ့သူ့ရဲ့ပါကစ္စတန်လုံခြုံရေးအဆောက်ကတော့ရင်ပတ်နဲ့ခြေထောက်နှစ်ဖက်စလုံးမှာကြီးထိခဲ့ပါတယ်ရှင
်အီသီယိုးပီးယားနိုင်ငံရှိထိန်းသိမ်းရေးစခန်းတစ်ခုကတီဂရီရီယန်အကျဉ်းသား83ဦးကိုအဆောင်တွေနဲ့ရွာသားတွေကမနစ်နစ်ကုန်ပိုင်းကအစုလိုက်အပြုံလိုက်တက်ဖြတ်ခဲ့မှုဖြစ်ပွားခဲ့ပြီးဒါဟာတီဂရစ်စစ်ပွဲစတင်ခဲ့တဲ့လွန်ခဲ့တဲ့နှစ်နှစ်မှာအဆိုးရွားဆုံးတက်ဖြတ်မှုဖြစ်ကြောင်းသတင်းထွက်ပေါ်လာပါတယ်။2022ခုနှစ်နိုဝင်ဘာလ21ရက်နေ့ကတောင်နိုင်ငံတောင်ပိုင်းမာရစ်အဗရာမြို့အနီးတီဂရီရန်စစ်တုံးမှ2000ကျော်ထိမ့်သိမ်းထားတဲ့စခန်းတစ်ခုမှာတက်ဖြတ်မှုဖြစ်ခဲ့ကြောင်းဒီဝါရှင်တန်ပို့သတင်းစာမှာတနင်္ဂနွေနေ့ကဖော်ပြထားပါတယ်မျက်မြင်သက်သေတွေရဲ့ဖော်ပြချက်အရအဲ့ဒီနေ့နေ့လယ်ပိုင်းမှာစကန်ကိုစောင့်ကြံနေကြတဲ့အီသီယိုးပီးယားအဆောင်စစ်သားခန့်မှန်းခြေ16ဦးကနေ18ဦးလောက်ကနေစတင်ပစ်ခတ်ကြရာတီဂရီရီယအကျဉ်းသားအများအပြားဟာခြုံပုတ်တွေရှိရာကိုထွက်ပြေးကြတယ်လို့လည်းရေးသားထားပါတယ်အဲ့ဒီနောက်အဆောင်စစ်သားတွေကလိုက်လံရှာဖွေခဲ့ကြပါတယ်အဆောင်စစ်သားတွေလက်ကနေလွတ်မြောက်လာတဲ့တီဂရီရီယအကျဉ်းသားတွေဟာတနအီလောက်ကြာတဲ့အခါမှာသူတို့ကိုကယ်တင်ဖို့အီသီယိုးပီးယားဒေသခံတွေကိုတွားရောက်အကူအညီတောင်းခဲ့ကြပါတယ်။ဒါပေမဲ့လည်းသူတို့ကိုအနည်းဆုံးလူ150လောက်ရှိတဲ့ဒေသခံလူအုပ်ကြီးကနေဒုတ်တွေဓားတွေကြောက်ခဲတွေနဲ့ဝိုင်းဝန်းတိုက်ခိုက်ခဲ့တာခံရပါတယ်။အဲ့ဒီစစ်တုံးမှန်းတွေဟာအီသီယိုးပီးယားစစ်တပ်ကဒေသခံတွေကိုတပ်ဖြတ်ရမှာတာဝန်ရှိတဲ့သူတွေတိုက်ခိုက်ခဲ့သူတွေလို့ရွာသားတွေကလိန်ညာပြောဆိုကြတယ်လို့လဲဝါရှင်တန်ပို့စ်ကိုသတင်းပေးတဲ့မျက်မြင်သက်တွေကထွက်ဆိုကြပါတယ်။ဒါပေမဲ့လည်း The Washington Post သတင်းစာမှာတော့အဲ့ဒီအကျဉ်းသားတွေဟာအီသီယိုးပီးယားတပ်ဖွဲ့တွေကိုတိုက်ခိုက်ခဲ့သူတွေမဟုတ်ဘူးလို့ရေးသားထားပါတယ်။အဲ့ဒီလိုအစုလိုက်အပြုံလိုက်တပ်ဖြတ်မှုဖြစ်ပွားတဲ့အချိန်ဟာတီဂရစ်တပ်ဖွဲ့တွေအီသီယိုးပီးယားနိုင်ငံမြို့တော် Addis Ababa ကိုတိုက်ခိုက်ဖို့ခြိတက်နေတဲ့အချိန်လည်းဖြစ်ပါတယ်။အစုလိုက်အပြုံလိုက်တပ်ဖြတ်ခံရသူ83ဦးရဲ့ရုပ်အလောင်းတွေကိုတိမ့်သိရစခန်းအနီးမှာမြုပ်နှံခဲ့ကြောင်းမျက်မြင်သက်သေတွေကပြောဆိုပါတယ်ခင်ဗျာ
ဗီယိုအမေရိကန်တန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ32 kHz 9335နဲ့9383ညလိုင်းဒိုမီတာ49 kHz 6153ညပထမနာရီဝက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA မြန်မာပိုင်းစီစဉ်ရဲ့အင်ကန်နေ့မနေ့ခင်သတင်းတွေကိုဆက်လက်တင်ပြနေပါတယ် မြန်မာအာဏာပိုင်တွေကသတင်းသမားတွေကိုအကြမ်းဖက်မှုဆွဲချက်တွေနဲ့မဟုတ်မမှန်ဆွဲဆိုထောက်ချနေတာတွေရပ်တန့်ဖို့သတင်းသမားများကာကွယ်စောင့်ရှောက်ရေးအဖွဲ့ CPJ ကတင်းနှလာနေမှာတောင်းဆိုပါတယ်မြို့ဝကျွန်းပေါ်အခြေစိုက်အလွတ်သတင်းထောက်ကိုမျိုးဆန်စုကိုအကြမ်းဖက်မှုဆိုင်ရာဆွဲချက်တွေနဲ့ဖျားပုံအချင်းထောင်တရားရုံးကထောင်ဒဏ်15နှစ်ချမှတ်ခဲ့ပြီးနောက် CPJ ကတောင်းဆိုလိုက်တာပါကိုမျိုးဆန်စုအပါအဝင်ဖန်စီကန်တင်းသမားတွေကိုချွင်းချယ်မရှိချက်ချင်းပြန်လွှတ်ပေးဖို့လဲ CPJ ကတောင်းဆိုပါတယ်။နိုဝင်ဘာလ30ရက်နေ့ကအလွတ်သတင်းထောက်ကိုမျိုးဆန်စုကိုအကြမ်းဖက်မှုတိုက်ဖျက်ရေးဥပဒေပုံမှ50ညအတွက်ထောင်ဒဏ်10နှစ်နဲ့ပုံမှ50နှစ်ကအတွက်ထောင်ဒဏ်5နှစ်စုစုပေါင်း5နှစ်ချမှတ်ခဲ့တာလို့သူ့ရဲ့မိတ်ဆွေတဦးရဲ့အပြောကိုကိုကာပေ Details News Agency ကဖော်ပြပါတယ်။ Data News Agency ရဲ့သတင်းထောက်ဟောင်းဖြစ်ပြီးအလွတ်သတင်းထောက်လုပ်နေတဲ့ကိုမျိုးဆန်စိုးကတော့2021ခုနှစ်ဩဂုတ်လအတွင်းဖြာပုံမှာဖမ်းဆီးခံရတာဖြစ်ကြောင်းလဲ CPJ ကဖော်ပြထားပါတယ်ရှင်
။ရာသီဥတုရဲ့လူသားချင်းစာနာမှုဆိုင်ရာအကျပ်တဲတွေကြောင့်ဒုက္ခရောက်နေကြတဲ့ကလေးတွေအတွက်အကူအညီပေးဖို့ဒေါ်လာ10ဘီလီယံလိုအပ်ကြောင်းကုလသမဂ္ဂကလေးများရမုံငွေအဖွဲ့ UNICEF ကပြောပါတယ်။ဒီကနေ့အချိန်မှာကလေးတငယ်တွေအတွက်လူသားချင်းစာနာထောက်ထားမှုအကူအညီတွေလိုအပ်ချက်ဟာတမိုင်းမှာမကြာသေးခင်ကကြုံတွေ့ခဲ့ရတာတွေထက်ပိုပြီးတော့များပြားနေတယ်လို့ UNICEF အမှုဆောင်ဒါရိုက်တာ Catherine Russell ကပြောပါတယ်။ရာသီဥတုဆိုင်ရာရိုက်ခတ်မှုရဲ့ချိန်ချောက်မှုကြီးထွားလာတာကိုဗစ်ကာယောဂါဒဏ်ခံရတာတွေနဲ့လူသားချင်းစာနာမှုဆိုင်ရာအကျပ်တဲတွေကိုဖြည့်ဆည်းမှုအတွက်အရေးပေါ်ရန်ပုံငွေဒေါ်လာတန်ပေါင်း 10.3 ဘီလီယံထည့်ဝင်ကြဖို့ UNICEF ကအကူအညီတောင်းခံလိုက်ပါတယ်အဲ့ဒီငွေတွေဟာကလေးတငယ်တန်ပေါင်း130အပါအဝင်လူတန်ပေါင်း183သန်းအတွက်သုံးစွဲမှာလို့လဲသူကပြောဆိုလိုက်ပါတယ်ခင်ဗျာ
ရုရှားနိုင်ငံ Caspian ပင်လယ်ကမ်းခြေတစ်လျှောက်မှာရှားပါပင်လယ်ဖြန်အသေးအကောင်ရေအနည်းဆုံး2500လောက်တောင်တင်လာကြောင်းဒေသဆိုင်ရာသဘာဝပတ်ဝန်းကျင်ဆိုင်ရာဌာနကပြောပါတယ်ရုရှားနိုင်ငံတောင်ပိုင်းဒါဂျက်စတန်ကမ်းခြေတွေမှာပင်လယ်ဖြန်တွေတည်ဆုံပြီးတောင်တင်လာရတဲ့အကြောင်းရင်းကိုသိရဖို့လဲစုံစမ်းစစ်ဆေးနေကြပါတယ်ဒီကိတ်တန်ရရတာမျိုးမတွေ့ရတာကြောင့်ယောဂါဖြစ်သေးဆုံးတာဖြစ်ပုံရကြောင်းဒါပေမဲ့စမ်းသပ်စစ်ဆေးရအောင်မှဖြစ်ကြောင်းဒေသဆိုင်ရာသဘာဝပတ်ဝန်းကျင်အရေးရှိနေုံကအကြည့်အကဲကပြောပြသွားတာဖြစ်ပါတယ်ပင်လယ်ချမ်းပြင်ထုတ်လွတ်တဲ့ဓာတ်ငွေကြောင်းအသက်ရှူချက်မှုကိုသေဆုံးရတဲ့အဓိကအကြောင်းရင်းအဖြစ်အနာပိုင်းတို့စစ်ဆေးနေကြောင်းလဲရုရှားရဲ့သဘာဝရင်းမြစ်ဆိုင်ရာဌာနအကြည့်အကဲကပြောပါတယ်ရှင်
ကာတာနိုင်ငံမှာကျင်းပနေတဲ့ကမ္ဘာဖလားဘောလုံးပွဲတနင်္လာနေ့ပွဲစဉ်မှာဘရာဇီးနဲ့ခရိုအေးရှားအသင်းတို့ကွာတာဖိုင်နယ်တက်သွားပါတယ်။ဘရာဇီးအသင်းကပထမပိုင်း6မိနစ်ကစပြီး၄ဂိုးဆက်တိုက်ရရှိခဲ့ပြီးတောင်ကိုရီးယားကဒုတိယပိုင်းကြမှာ၃ဂိုးရရှိခဲ့တာကြောင့်၄ဂိုး၃ဂိုးနဲ့အဆုံးသတ်ခဲ့ပါတယ်။တနင်္လာနေ့ကအစောပိုင်းကစားခဲ့ကြတဲ့ခရိုအေးရှားနဲ့ဂျပန်ပွဲစဉ်မှာတော့၃ဂိုးစီတရေကျခဲ့ပြီးတဲ့နောက်အချိန်ပို15မိနစ်ကစားခဲ့ကြရာဘယ်ဘက်ကမှဂိုးမသွင်းနိုင်ခဲ့ပဲပယ်နတီနဲ့အဆုံးဖြတ်ပေးခဲ့ရပါတယ်။ပယ်နတီ၅လုံးကန်သွင်းရမှာခရိုအေးရှားဂိုးသမားက၃လုံးကိုကာကွယ်ခဲ့ပြီးဂျပန်ဂိုးသမားကတော့၁လုံးကို၁လုံးပဲကာကွယ်နိုင်ခဲ့တာကြောင့်၃ဂိုး၃ဂိုးနဲ့အဆုံးသတ်ခဲ့ရပါတယ်ခင်ဗျာ။
အင်္ဂါနေ့မနက်ထိတ်တန့်ရောက်တဲ့တဲ့နေ့ကိုမတ်တငီထိုင်တဲ့ကိုခင်မောင်ဆိုရင်းတို့တင်ဆက်ပေးကြတာဖြစ်ပါတယ်။အခုဆက်ပြီးတော့အင်္ဂါညရဲ့နောက်ဆုံးရသတင်းပေးပို့ချက်တွေကိုတင်ဆက်ပေးကြပါမယ်။အခုရင်ဆုံးတော့မြန်မာအလို့သမားတွေရဲ့အနေဆုံးလုခလာစာတိုးမြင့်ပေးတဲ့တဲ့နေ့ကိုတင်ဆက်ပေးကြပါမယ်။မြန်မာလူသမားတွေအတွက်တရက်တာအနေဆုံးလောက်ခလာစာတရက်ကို4800ကျပ်ကနေပြင်ဆင်သတ်မှတ်တော့မယ်ဆိုတဲ့သတင်းတွေကြဲကြဲပြဲပြဲထွက်ပေါ်လာပြီမယ်လေမြန်မာအလို့သမားဌာနဘက်ကတော့လက်တလုံးမှာလောက်ခလာစာနဲ့ပတ်သက်ပြီးဆုံးဖြတ်ချက်ချတာတွေမရှိသေးတဲ့အကြောင်းပြောဆိုထားပါတယ်လာစာတိုးပေးဖို့ကိစ္စဆိုတာလက်ရှိချိန်နေမှာသူတို့အနေနဲ့ကြီးမားတဲ့စိန်ခေါ်မှုဖြစ်နေတဲ့အကြောင်းကိုလည်းအလို့သမားရေးဌာနအရာရှိကပြောပါတယ်ရန်ကုန်ကပေးပို့တဲ့သတင်းကိုကိုဝင်းခန့်မောင်တင်ဆက်ထားပါတယ်ရှင်
ထွေထွေကုံစင်းတို့မြင့်တက်လာမှုကြောင့်အနေဆုံးလောက်ခလာစာတရက်4800ကို8000ကျပ်အထိတိုးပေးဖို့စက်မှုဆောင်လုံသမားတွေကတောင်းဆိုနေပေမဲ့မြန်မာလုံသမားရဲ့ဌာနဘက်ကတော့ဒီကိစ္စကိုသူတို့အနေနဲ့လက်ငင်းဆုံးဖြတ်ပေးဖို့အစီအစဉ်မရှိသေးကြောင်း VOA ကိုပြောပါတယ်စီးပွားရေးကောင်းစွာမလဲပတ်သေးတဲ့အတွက်လာစာတိုးပေးဖို့ဆိုတာကြီးမားတဲ့စိန်ခေါ်မှုဖြစ်နေတယ်လို့လုံသမားရဲ့ဌာနရဲ့အမြဲတမ်းအတွင်းဝင်ဦးညွန့်ဝင်းက VOA ကိုပြောပါတယ်
ဘယ်အခြေခံအဖွဲ့ကြီးကဘယ်မျိုးနယ်အဖွဲ့ကြီးကပြောလိုက်လို့8000လို့9000လို့ပြောလို့အဲဒီလိုကျွန်တော်တို့ဆောင်ရွက်သွားမှာမဟုတ်ပါဘူးပြောချင်တာအဲလက်ရှိလည်းဒီဥစ္စာကိုဆောင်ရွက်ဖို့အခြေအနေမရှိသေးဘူးကျွန်တော်နိုင်ငံဝန်ကြီးချုပ်ကိုယ်တိုင်ပြောထားတာရှိတယ် တန်းကြီးရဲ့စီးပွားရေးဟာကောင်းမွန်ဆောင်ရွက်ပြီးမှပဲသူ့ရဲ့ဝန်ထမ်းတွေလာသာတိုးဖို့တစ်ခါကလည်းပုဂ္ဂလိကကဏ္ဍမှာရှိတဲ့အလုပ်သမားတွေရဲ့အခြေခံလာသာတွေကိုဟိုမြင့်တင်ပေးဖို့ဆိုပြီးတော့ဒီလိုပြောထားတာရှိပါတယ်ဗျာအဲ့ပွင့်နေပြောရင်လက်ရှိနိုင်ငံတော်ခြေနေကစီးပွားရေးကောင်းအောင်လုပ်နေသေးဒီခြေနေပဲရှိတယ်ဒါကြောင့်လက်တလုံးမှာမူလသတ်မှတ်ထားတဲ့နှုတ်ကနေနောက်နှုတ်တစ်ခုကိုကျွန်တော်တို့ကြောင်းဖို့တိုးတက်ဖို့ဆိုတာကျွန်တော်တို့အရန်ကြီးမားတဲ့စိန်ခေါ်မှုဖြစ်ပါလေ
စီးပွားရေးတိုးတက်လာမယ့်ခြေကိုမှန်းဆပြီးလက်တလုံးမှာလောက်ခလာစာကိစ္စကိုဆွေးနွေးနေခြင်းပဲဖြစ်တယ်လို့သူကပြောပါတယ်အထည်ချုပ်အိတ်ချုပ်လုပ်ငန်းတွေမှာကုန်အမာတွေကျဆင်းနေတယ်လို့တစ်ဖက်မှာလည်းဒေါ်လာငွေလဲလှယ်နှုန်းကြောင့်ကုန်ရမ်းဈေးတက်တာနဲ့ကြုံနေရတယ်လို့အမြဲတမ်းတွင်းဝင်ဦးညွန့်ဝင်းကပြောပါတယ်အနေအဆုံးလောက်ခလာစာတတ်မှတ်ချက်ကိုတရက်တာအလုပ်ချိန်၈နာရီအတွက်4800ကျပ်အဖြစ်2018ခုနှစ်မှာ NLD အစိုးရကပြောင်းလဲတတ်မှတ်ခဲ့တာပါအခုစစ်ကောင်စီလက်ထက်မှာတော့အထွေထွေကုန်စည်နှုန်းအဆမတန်တက်လာသလိုကမ္ဘာစီးပွားရေးအကျပ်တဲကိုလည်းရင်ဆိုင်ရတာကြောင့်လုံသမားတွေလာစာတိုးပေးဖို့တောင်းဆိုလာကြပါတယ်။တရက်လောက်ခ4800ကျပ်ကနေတိုးပေးဖို့အတွက်လဲဆက်ယုံတွင်ဆန္ဒပြတောင်းဆိုမှုတွေအများပြားရှိနေတာပါ။နာမည်ကြီး Adidas ဖက်နက်တွေကိုချုပ်ပေးနေတဲ့မြန်မာပေါင်ချင်းဆက်ယုံမှာတရက်လောက်ခကို8000ကျပ်တိုးတောင်းတဲ့အတွက်လုံသမား26ယောက်အလုပ်ထုတ်ခံထားပါတယ်။လက်ရှိမှာသူတို့အားလုံးလုံသမားညွန့်ကြားရေးဦးစီးဌာနမှာအမှုရင်ဆိုင်နေရတာပါ။သူတို့ကိုအလုပ်ပြန်ခန့်ပေးဖို့ Adidas လုပ်ငန်းဘက်ကတောင်းဆိုထားပေမဲ့မြန်မာပေါင်ချိန်ဘက်ကတော့လက်မခံသေးပါဘူးအခုရေဆိုင်နေရတဲ့မြန်မာပေါင်ချိန်ဆက်ယုံကအလုပ်သမားတို့ကခုလိုပြောပါတယ
်ကျွန်တော်ဒီလုပ်ငန်းကိုလည်းပြောင်းဝင်ဖို့ရတယ်ကျွန်တော်တို့ကလည်းအစမ်းဆုံးပြီးလုံဆောင်နေတယ်ပြီးတော့လည်းအဒီတက်ဘက်ကလည်းစုံစမ်းမှုတွေလုပ်နေတဲ့အချိန်မှာလည်းပေါ့နော်သူတို့ကအဒီတက်ကိုအရေးမလုံအဒီတက်ကလုပ်ချက်အောင်သူကအဒီတက်ကိုအရေးမလုံဘူးဆိုတဲ့ပုံစံမျိုးကိုလုပ်နေတာပေါ့နော်ကျွန်တော်တို့ဟုတ်အဲ့အဲ့မျိုးတွေလည်းဆက်ပြီးတော့မလုံဆောင်ဘူးเนาะပြီးတော့ကျွန်တော်တို့ဒီအလုံသမားတွေရင်းကြော်ပေါ့နော်ဒီအလုံသမားဝင်ကြီးဌာနဘက်ကလည်းလောက်ခလာတာကြိုးတမယ်ဆိုတဲ့အတွက်ပေါ့လေအများကြီးညောင်းလင်းထားပါတယ်လို့ဟုတ
်မြန်မာပေါင်ချိန်ဆက်ယုံကအလုံသမားတွေခွင့်ရချိုးဖောက်ခံရတာကိုလီယော့တိုင်းသတင်းစာကြီးကပြီးခဲ့တဲ့ရက်ပိုင်းမှာပဲရေးသားဖော်ပြခဲ့ပါတယ်။ကမ္ဘာဖလားမှာအာကစားသမားတွေဝတ်တဲ့ဂျာစီအင်ကြီးကိုမြန်မာနိုင်ငံကအလုပ်သမားတွေကတရက်လောက်ခ2ဒေါ်လာကျော်လေးနဲ့ချုပ်လှုပ်ပေးခဲ့တာလို့ရေးသားဖော်ပြခဲ့တာပါ။အထက်ကျုပ်ဆက်ယုံတွေမှာလူသမားခွင့်ရချိုးပေါက်ခံရတဲ့ကိစ္စတွေလည်းများပြားဖြစ်ပေါ်နေပါတယ်။ရန်ကုန်အင်းစိန်ဆုံ3ကကော်တွန်တက်ဆိုင်ဂါမန့်ကုမ္ပဏီဟာလူသမားတွေကိုပေးရမယ့်ကျွမ်းကျင်ခြေကိုဖျက်တောက်ခဲ့ပါတယ်။ဒါကြောင့်နိုဝင်ဘာလထဲမှာအဲ့ဒီဆက်ယုံကလုံသမား1000ကျော်ဆန္ဒပြတောင်းဆိုခဲ့ကြတာပါတနိုင်ငံလုံးကအထည်ချုပ်လုပ်ငန်းတွေမှာလုတ်ကင်နေတဲ့မြန်မာအလုပ်သမားကအခုနှစ်အောက်တိုဘာလကုန်ထိ4,100ကျော်ရှိပြီးနိုင်ငံသားသား2600ကျော်ရှိတယ်လို့အစိုးရလုပ်သမားဌာနဘက်ကပြောပါတယ
်ကိုဝင်ခန့်မောင်တင်ဆက်ပေးကြတာဖြစ်ပါတယ်ကျမတို့ VOA Radio ရုပ်သံစီစဉ်တွေကို VOA ရဲ့ Internet စာမျက်နှာ website အပြင် Facebook လူမှုကွန်ရက်နဲ့ YouTube ပေါ်မှာလည်းထုတ်လွှင့်နေတဲ့အချိန်နဲ့တပြိုင်တည်းနှားဆင်ကြည့်ရှုနိုင်ပါတယ်ရှင်အခုဆက်ပြီးတော့အထောက်ထားမဲ့မြန်မာနိုင်ငံကဝင်လာသူတွေထိုင်းနိုင်ငံမှာအဖမ်းခံရတဲ့တဲ့တင်ကိုတင်ဆက်ပေးကြပါတယ်မြန်မာနိုင်ငံကအထောက်ထားမဲ့ဝင်လာသူအယောက်50ကျော်ကိုထိုင်းအာဏာပိုင်တွေကကန်ချနာပူရီပြည်နယ်ထဲမှာဖမ်းဆီးလိုက်ပါတယ်။မလေးရှားနိုင်ငံကိုတွားရောက်ဖို့ကြိုးစားရင်းနဲ့ဖမ်းဆီးခံခဲ့ရတာဆိုပြီးတော့အလုသမားကြီးလှုပ်ရှားသူတွေကပြောပါတယ်။အပြည့်စုံကို VOA မြန်မာပိုင်းသတင်းတောက်အမေးမာကသတင်းပေးပို့ထားပါတယ်ရှင်
။ထိုင်းမြန်မာနယ်စပ်ကန်ချနာပူရီပြည်နယ်စံရွတ်မြို့နယ်ကနေတဆင့်မလေးရှားနိုင်ငံကိုတရားမဝင်တဲ့နီးနဲ့တွားရောက်ကြမဲ့မြန်မာနိုင်ငံသား50ကျော်ကိုဒီဇင်ဘာလ4ရက်နေ့ကထိုင်းအာဏာပိုင်တွေကဖမ်းမိခဲ့တာပါသူတို့တွေဟာကားသုံးစီးနဲ့လာကြတာဖြစ်ပြီးကြိုတင်သတင်းရထားတဲ့အတွက်အာဏာပိုင်တွေကဖမ်းဆီးခဲ့တာဖြစ်ကြောင်းထိုင်းတောင်ပိုင်းအခြေစိုက်ပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဖောင်ဒေးရှင်းကအမှုဆောင်ဒါရိုက်တာဦးထူးချစ်ကပြောပြပါတယ
်အဓိကတော့ကျွန်တော်ဒီကန်ချနာပူရီခရိုင်ပေါ်ထိုင်းမြန်မာနယ်စပ်ပေါ်ဒီကျွန်တော်တို့စိုက်ရုပ်ညွန့်နယ်ထဲမှာဖမ်းမိတယ်လို့ကျွန်တော်သိရတယ်ပေါ့အကောလို့ကျွန်တော်တို့ဒီအမျိုးသမီး10ယောက်အမျိုးသား43ယောက်ပေါ့နော်ပေါင်း53ယောက်ခံဖမ်းမိရဲဒါဟိန္ဒူဘာသာကိုးကွယ်တယ်လို့တော့ကျွန်တော်တို့သိရတယ်ဒါသူတို့ကကျွန်တော်ဟိုဒီထိုင်းမှာအလုပ်လုပ်တော့မဟုတ်ဘူးသူတို့ဒီမလေးရှားကိုသွားမယ်ဆိုတဲ့ဟာမျိုးသူထွက်ထွက်ဆူကြတာမျိုးကြားတာ
အခုလိုမျိုးမြန်မာနိုင်ငံကနေထိုင်းကိုဖျက်ပြီးမလေးရှားနိုင်ငံကိုတရားမဝင်နှီးနဲ့ဝင်ရောက်ကြမဲ့သူတွေများတဲ့အတွက်ထိုင်းမလေးနယ်စပ်မှာအဖမ်းဆီးတွေနေ့စဉ်နှီးပါးရှိနေတယ်လို့လည်းဦးထူးချစ်ကပြောပါတယ်
ဟုတ်ကဲ့ကျွန်တော်တို့ဒါကြံပါကြံကအဲ့ဒီဘက်ကထက်ကျွန်တော်တို့ဟိုဒီတောင်ပိုင်းပေါ်တော့တောင်ပိုင်းတစ်ခုလုံးကနေဖြတ်တာပေါ့အဲ့ဒီနယ်စပ်တွေရောပင်လယ်ပန်းတွေရောတော့အဓိကတော့မလေးရှားကိုသွားတဲ့လူတွေတော်တော်များများဟိုတွေ့နေရတယ်တချို့ကလည်းဖမ်းမိတာရှိတယ်လို့အော်ကျွန်တော်တို့အရင်တုန်းကပုံစံနေတဲ့နိုင်ရှင်မယ်ဆိုတော့အဖမ်းကြီးစိတ်စိတ်လာတယ်လည်းကျွန်တော်ရတယ်ဒါမှမဟုတ်ဟိုပို့ပြီးတော့ပေါ့နော်ဒီတရားမဝင်နိုင်ငံကနေဝင်လာတဲ့လူတွေပုံများလာတယ်လို့အဲကြောင့်မလို့ပဲကျွန်တော်ကတော့ဖမ်းဆီးမှုတွေက ဟိုလေးတိုင်းလို့ဖြစ်နေတာဆိုတော့အခုပါမယ့်လူတွေမလေးမသွားလို့မလို့ပြောတယ်အင
်းအခုဖမ်းပြီးတဲ့လူ90ကျော်ဟာဒီဇင်ဘာလ4ရက်နေ့မနေ့ပိုင်းကကန်ချနာပူရီပီနယ်စံရုပ်နယ်စပ်မှာအမှတ်136နေချောင်းဆောင်တက်ကဖမ်းဆီးခဲ့တာပါသူတို့တွေဟာမလေးရှားကိုသွားဖို့အတွက်လူကုန်ကူးတဲ့ပွဲစားတွေကိုဘတ်ငွေ3000ခွဲကနေ4000အထိပေးခဲ့ကြရတယ်လို့လဲဆိုပါတယ်။အလားတူဒီဇင်မာလ3ရက်နေ့တုန်းကလည်းဆူရတ်ထာနီခရိုင်မှာကားနှစ်စီးနဲ့အထောက်ထားမဲ့မြန်မာလူသမား26ယောက်ကိုဖမ်းမိခဲ့တဲ့အကြောင်းခရိုင်လူဝင်မှုကြီးကြပ်ရေးရုံးကလည်းသတင်းထုတ်ပြန်ထားပါတယ်ရှင်
။ VOA မြန်မာပဲသတင်းတော်မေးမှသတင်းပေးပို့ထားဖြစ်ပါလေ။ကျမတို့ VOA ရဲ့အင်ကာမနက်ရေဒီယိုရုပ်သံစီစဉ်တွေကိုအမေရိကန်ပြည်အရဆွေးမြေတော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါလေရှင်။အခုလိုပြည်တွင်းသတင်းဆောင်မတွေအပြီးမှာနိုင်ငံတကာသတင်းဆောင်မတခုကိုအလှည့်ပေးကြပါလိမ့်။ယူကရိန်းစစ်ပွဲမှာယူကရိန်းနိုင်ငံသားတွေမဟုတ်သူတွေလည်းပါဝင်တိုက်ခိုက်ပေးနေတဲ့ဆိုတဲ့သတင်းကိုတင်ဆက်ပေးကြပါလိမ့်။ရုရှားကျူးကျော်စစ်တပ်နဲ့အလူးလဲရင်ဆိုင်နေရတဲ့ဖြစ်ရပ်တွေကြောင့်ယူကရိန်းနိုင်ငံဘက်ကကုသဘောဆန္ဒနဲ့ဝင်ပြီးတော့တိုက်ခိုက်ပေးသူတွေထဲမှာယူကရိန်းနိုင်ငံသားမဟုတ်တဲ့သူတွေလည်းပါဝင်ပါလိမ့်။အဲ့ဒီလိုစေနာဝန်ထမ်းတပ်သားနှစ်ဦးနဲ့တွေ့ဆုံမေးမြန်းထားတဲ့ VOA သတင်းတော်အန်နာကိုစတူရှန်ကိုရဲ့သတင်းလွှာကိုနတ်လောင်ကတင်ဆက်ပေးထားပါလိမ့်ရှင်
။အတ္တလန်တိတ်သမုတ်ပြခိုက်ကဘာမျူဒရာကျွန်းသားတအူဖြစ်သူအသက်36နှစ်အရွယ်ဂျေဆန်ရင်းဟာယူကရိန်းစစ်ဖက်တပ်ဖွဲ့ဝင်တွေကိုအရေးပေါ်ရှေ့ဥတုနာပြုစုနေအခြေခံနိလန့်တွေတင်ကြားပေးနေသူဖြစ်ပါတယ်။
Just looking for something to do, something, or I wanted to help. I spent a good bit of that time training.
တခုခုလှုပ်ပေးဖို့နီးလန်းရှာနေကြတာပါ။ကျွန်တော်အကူအညီပေးကြပါတယ်။လူသစ်တွေကိုလည်းလေ့ကျင့်ပေးပူပါတယ်။ကျွန်တော်ကဆေးမှုအဖြစ်နှစ်နှစ်လောက်ကင်ခဲ့ပူပါတယ်။နောက်ပြီးရဲတပ်ဖွဲ့နဲ့တွဲလို့တဲ့ဌာနမှာလည်းဆေးဝန်ထမ်းအဖြစ်လောက်ကင်ခဲ့ပူပါတယ်
။ British လက်အောက်ခံကိုပိုင်အုပ်ချုပ်ခွင့်ရဘာမြူဒရာကျွန်းရဲ့ကာကွယ်ရေးတပ်မှာလည်း Rain အမှုထမ်းခဲ့ပူပါတယ်။American အခြေဆိုင် Task Force Yankee လူမှုကူညီရေးအဖွဲ့ရဲ့ဖိတ်ကြားချက်အရမေလနောက်ပိုင်းမှာပဲယူကရိန်းနိုင်ငံကိုသူရောက်ရှိလာတာပါ။အဲ့ဒီအချိန်ကလေးကယူကရိန်းနိုင်ငံသဝန်ကတိုက်ခိုက်ရေးသမားတွေကိုသူကအလိုက်ပြီးတော့သင်တန်းပေးလာတာဖြစ်ပါတယ
်။ Kharkiv, Kramatorsk, Odessa, Mykolaiv.
Kharkiv, Kiamandonyan, Odessa, Mykolaiv. နောက်ပြီးဘလကလီးယားကိုလည်းကျွန်တော်ရောက်ခဲ့ပြီးပါပြီ။
ကိဖ်မြို့စေတနာဝန်ထမ်းလေ့ကျင့်ရေးစင်တာမှာတော့တိုက်ပွဲဝင်တပ်သားတွေကိုပြုစုကူတာနေသေးတင်ကြားပေးပါတယ်။မတ်လနောက်မိုင်းကစပြီးလက်ရှိအချိန်ထိတနနာ 9000 ကျော်ကိုအခြေခံပြုစုကူတာနေတွေတင်ကြားပေးခဲ့ပြီးပါပြီ
။
ဒါရရထားတဲ့လူတစ်ယောက်ကိုမြေကြီးပေါ်မှာတရွတ်တိုက်ဆွဲလာမယ်ဆိုရင်ကြောက်တုံးကြောက်ခဲတွေနဲ့မန်ကွဲစားတွေကြောင့်လူနာတင်တဲ့မိုးကာစားတွေဆုတ်ပြတ်သွားနိုင်တယ်လို့လူနာကိုပါထိခိုက်နိုင်ပါတယ်လို့တင်တန်းဆရာကရှင်းပြနေတာပါ။အခြေခံတင်နန်းစင်းတင်နန်းသားတွေအနေနဲ့အစစ်မြင့်တင်နန်းဆက်ပြီးတော့လေလာသင်ယူနိုင်ပြီးရှေ့တန်းဆေးမှုရာထူးကိုလည်းလျှောက်ထားနိုင်ပါတယ်။ဒီလိုရှေ့ဥတုနာပြုစုနေတင်နန်းကြောင့်အသက်30အရွယ်စေတနာဝန်ထမ်းတက္ကရာသမားအန်တနီရဲ့အသက်ကိုကယ်တင်နိုင်ခဲ့ပါတယ်။အမေရိကန်နိုင်ငံသားဖြစ်တဲ့အန်တနီဟာနယူးယောက်မြို့ကနေဇူလိုင်လမှာထွက်လာတာဖြစ်ပြီးယူကရိန်းအတွက်တိုက်ပေးနေတဲ့ International Legion အဖွဲ့ဖက်ကဝင်တိုက်ပေးခဲ့တယ်လို့ Donetsk ဒေသတိုက်ပွဲမှာသူ့ခြေထောက်နဲ့တရောင်စစ်မှတန်ရာရခဲ့တာ
ပါ Side I want to come because I want to help out cuz it just seemed pretty horrible what the Russians were doing here I was in the Marine Corps for about 9 years
ဒီကိစ္စကိုကျွန်တော်ပြင်မဲ့ဆုံးဖြတ်ပြီးရောက်လာပါဒီမှာရှားရီရဲ့လုံဆောင်ချက်တွေကကြောက်စရာကောင်းပါတယ်ကျွန်တော်က American Marine တပ်မှာ9နှစ်ကြာတာဝန်ထမ်းဆောင်မှုပါတယ်လက်နက်ကြီးတပ်မှာတာဝန်ချက်ပြီးအီရတ်နဲ့ပါကစ္စတန်ကိုလည်း3ချိန်သွားခဲ့ပူပါတယ်
ကိဖ်ဆေယုံမှာကုသမှုခံယူနေတဲ့အန်တနီအခုတော့သက်သာလာပါပြီ
so far and right now we're at the point where we're doing physical therapy 2-3 times a day
ကျွန်တော်တို့ကောင်းကောင်းပြုစုကုသပေးပါတယ်လက်ရှိအချိန်ထိတော့ခွဲစမှု9ချိန်လုပ်ပြီးပါပြီအခုတော့အရင်လိုပြန်လည်သွားလာလို့ရှောင်းနေတဲ့နေ့ကိုကုလက်လို့ရှောင်းမှု3ချိန်လုပ်ရပါတယ
်ယူကရိန်းသက်သားတွေရဲ့ရဲစွမ်းတတ္တိကိုလေးစားအားကျနေတဲ့အန်တနီကဒီစစ်ပွဲမှာယူကရိန်းဘက်ကအနိုင်ရမယ်လို့ယုံကြည်နေပါတယ
် on the battlefield they're toughsoldiers
you know similar မှာဆိုရင်သူတို့ကအင်တာမတ်တတိရှိတဲ့စစ်သားတွေဖြစ်ပါတယ်သူတို့ကိုအနိုင်တိုက်ဖို့မလွယ်ပါဘူ
းဒီ Christmas ကာလမှာတော့နယူးယောက်ကဆွေမျိုးသားချင်းတွေစီအလဲလာဖို့မြို့မနေတဲ့အန်တနီကဆောင်းနှင်းကာလအားလိုက်ရပြီးတာနဲ့ယူကရိန်းကိုပြန်လာဖို့လဲစီစဉ်ထားပါတယ်သူ့လိုပဲယူကရိန်းဘက်ကဝင်တိုက်ပေးနေတဲ့ American တပ်သားအတော်များများရှိနေတယ်လို့လဲအန်တနီကပြောပါတယ်
နန်းလောင်တိဆက်ပေးကြတာဖြစ်ပါတယ်ခုတစ်ခါမှာတော့အင်ဒိုနီးရှားနိုင်ငံကလူဝင်တွေအကြောင်းသတင်းတစ်ပုဒ်ကိုတင်ဆက်ပေးကြပါတယ်အင်ဒိုနီးရှားနိုင်ငံကအရက်ဖက်အဖွဲ့ကြီးတစ်ခုကအခက်ခဲတွေကြားကပဲယာနစ်ချီရဲ့ Orangutan လူဝင်တွေကိုကယ်ဆယ်စောင့်ရှောက်ပြီးတော့တော်ရိုင်းတွေကိုပြန်လွှတ်ပေးနေပါလေ။ပြီးခဲ့တဲ့သတင်းပတ်အနည်းငယ်အတွင်းမှာပဲ Ben Gonzalez နဲ့ Lima လို့နာမည်ပေးထားတဲ့ Orangutan လူဝင်အထီး3000ကို Cuttingham ဘေးမဲ့စီမံကိန်းအရာဖော်နီယိုကျွန်းကဘူကစ်ဘာကာဘူကစ်ရာယာအမျိုးသားဥယျာဉ်ကိုပြန်ပြီးတော့လှုပ်ပေးခဲ့ပါတယ်။ ABC သတင်းဆောင်မတစ်ပုဒ်ကိုမတ်တငိထိုက်တင်ဆက်ပေးထားပါတယ်ရှင်
။ဘော်နီယိုအော်ရင်အူတန်ဆာဗိုင်ဘယ်ဖောက်ဒေးရှင်းကလှုပ်တဲ့ပြန်လည်ထူထောင်ရေးအစီအစဉ်မှာအချိန်တော်ကြာနေခဲ့ရပြီးတဲ့နောက်ဒီအော်ရင်အူတန်လူဝင်ဟာပျော်ပျော်ရွှင်ရွှင်နဲ့နေရရင်းကိုပြန်ရောက်သွားပါပြီ။ဒီလူဝင်နဲ့တခြားသောလူဝင်အထင်းကောင်ဟာတို့ရိုက်နေမှာတဘာဝအတိုင်းနေထိုင်ကျက်စားဖို့အဆင်သင့်ဖြစ်နေပါပြီ။ဒါဆိုရင်ကာလီမန်တန်ဒေသကအော်ရင်အူတန်လူဝင်တွေကိုထိမ့်သိမ်းဆောင်ရှောက်ရေးဆောင်ရွက်နေတဲ့အဖွဲ့ရဲ့အစီအစဉ်တစ်စိတ်တစ်ပိုင်းဖြစ်ပါတယ်။ဒီနေ့အစောပိုင်းမေလအတွင်းမှာလဲဖန်စီခံအော်ရင်အူတန်၄ခေါင်ကိုပြန်လှုပ်ပေးခဲ့ပါတယ်။ဖောက်ဒေးရှင်းရဲ့အစီအစဉ်မန်နေဂျာဒဲနီကာနီယာဝန်ကအခုလိုပြောပါတယ်
။Brazil
und Orin Utan Luwonin ko pyan le tin yu thain thain sao shao mu ko chanar ru aw aw min min saung yet nai ma de thuru ko pyan le sao shao thu taung bi naw thuru jasa ya ni ya ri ko pyan bi hlo pe nai ga ba de Orin Utan Luwon akaw 900 su da ga chanar ru atwet nen nen non non a yi atwet ma hou ba u pyan le thain thain sao shao yi center ta khu atwet di Orin Utan Luwon ni ko pyan hlo pe nai yi atwet akaw yi 900 su da ga nen nen non non ma hou ba u
2012ခုနှစ်ကစလို့အော်ရင်အူတန်လူဝင်တွေကိုကာလီမန်တန်အလဲပိုင်းမှာဘေးမသင့်စေပဲလွတ်နိုင်မဲ့နေရာ389ခုကိုဖန်တီးထားပြီးဖြစ်ပြီးအရှိကာလီမန်တန်မှာလည်းနောက်ထပ်နေရာ121နေရာကိုဖန်တီးပေးထားပါတယ် VOS Foundation ဟာဆိုရင်ကမ္ဘာမှာအကြီးဆုံးအော်ရင်အူတန်လူဝင်ပြန်လည်ထူထောင်ရေးစခန်းတစ်ခုအဖြစ်မှတ်ယူထားကြပြီးအရှိကာလီမန်တန်နဲ့ကာလီမန်တန်အလဲပိုင်းတို့မှာစင်တာနှစ်ခုရှိပါတယ်လက်ရှိမှာတော်တဲ့ကိုပြန်လွှတ်ရမယ်အော်ရင်အူတန်လူဝင်အကောင့်400ကျော်ရှိနေပါတယ်။အော်ရင်အူတန်လူဝင်တွေကိုပြန်လွှတ်ဖို့အစင်းသင့်ဖြစ်ရေးအတွက်စနစ်တကျတင်းကျပ်ဆောင်ရွက်မှုတွေနဲ့အနည်းဆုံး၈နှစ်လောက်အချိန်ယူလုပ်ကြရတယ်လို့လဲကန်နီယာဝန်ကပြောပါတယ
်။ဒီကမ္ဘာ400
ကျန်နေသေးတဲ့အော်ရင်အူတန်လူဝင်အကောင့်400ကိုပြန်လည်ထူထောင်ရေးကျွန်တော်တို့ဆက်လုပ်နေပြီးနောက်ပိုင်းမှာသူတို့ကိုပြန်လွှတ်ပေးနိုင်မယ်လို့မျှော်လင့်ထားပါတယ်။ဒါပေမဲ့လည်းပြန်လှုပ်လို့မရနိုင်တော့တဲ့ Orin Utan လူဝင်တွေလည်းရှိမှာပ
ါ Orin Utan လူဝင်တွေကိုပြန်လည်ပြုစုဆောင်ရှောက်ပြီးတော်ရိုင်းတဲ့ကိုပြန်လှုပ်ပေးနိုင်ရဲ့အတွက်အတော်လေးအခြေယူရသလိုခက်ခက်ခဲခဲကြိုးပမ်းရပြီးရန်ပုံငွေလည်းလိုအပ်ပါတယ် Orin Utan လူဝင်တွေကိုအိမ်မှာမွေးမြူမထားကြဖို့လူထုကိုပညာပေးရတာကလည်းကျုံရတဲ့အခက်ခဲတွေကတစ်ခုဖြစ်ပါတယ် Orin Utan လူဝင်တွေကိုတော်ရိုင်းတဲ့ပြန်လှုပ်ပေးဖို့မှာတဘာဝတော်တွေကအကောင်းဆုံးဖြစ်ပါတယ်။လက်ရှိအသုံးပြုနေတဲ့နေရာတွေတဲက၃နေရာဟာဆိုရင်စိတ်ချရမှုနည်းလာတာကြောင့်ကျန်းတဲ့အော်ရင်အူတန်လူဝင်တွေကိုပြန်လှုပ်ပေးနိုင်မဲ့နေရာသစ်တွေရှာဖွေဖော်ထုတ်နိုင်ရေးအတွက်အင်ဒိုနီးရှားသစ်တော်ဝင်ကြီးဌာနနဲ့ VOS Foundation တို့ပူးပေါင်းဆောင်ရွက်နေကြပါတယ်။အော်ရင်အူတန်လူဝင်တွေပလောင်ချိုင်တွေထဲမှာလုံးဝကြန့်ရှိမနေရစေရေးရည်မှန်းချက်တချင်ငိမ်းမှာအကောင့်ထဲပေါ်လာရေးအတွက် VOS Foundation ကဆက်လက်တိုက်ဖြတ်ဆောင်ရွက်နေတယ်လို့လဲခန်နီယာဝန်ကပြောပါတယ်။ဆယ်စုနှစ်တခုနီးပါးကြာဒီလုပ်ငန်းကိုဆောင်ရွက်လာတဲ့သူကတော့ထိမ့်သိမ်းဆောက်ရှောက်ထားတဲ့ Orin Utan လူဝင်တချို့နဲ့သူ့ကြားမှာနှိမ့်နဲ့ချီရင်းနှီးနေပြီးသူတို့ကိုပြန်လှုပ်ပေးရခြင်းမှာအမြဲပဲခံစားရတယ်လို့သူကပြောပါတယ်။လက်လွတ်ဆုံးရှုံးရမှုနဲ့ဝမ်းနည်းမှုကိုရောပြီးတော့ခံစားရပြီးမြဲတစ်ဖက်မှာလည်းအတိုင်းမရှိပျော်ရွှင်ရပါတယ်လို့သူကပြောပါတယ်ရှင
်။မန်တင်ကြီးထိုက်တည်ဆက်ပြီးသွားတာဖြစ်ပါတယ်။ VOA ကနေထုတ်လွှင့်ပေးနေတဲ့စီစဉ်နေတဲ့ပတ်သက်ပြီးတော့ဝေဖန်အကြံပေးခြင်းနဲ့စာရေးသားပေးပို့ခြင်းနဲ့တချင်းတောင်းခြင်းနဲ့ဆိုရင်တော့ VOA ရဲ့ email လိပ်စာဖြစ်တဲ့ bamis@voanews.com ကိုဆက်သွယ်စာပို့နိုင်ပါတယ်ရှင်။အခုအင်္ဂါမနေ့အတွက်နောက်ဆုံးရသတင်းပေးပို့ချက်တွေအပြီးမကြခင်တင်ဆက်ပေးမယ့်ဒုတိယပိုင်းနိုင်ဝက်အပတ်စဉ်ကဏ္ဍတွေမှာဆိုရင်တော့သတင်းနောက်မှတ်စုစီးပွားရေးကဏ္ဍဘလော့ဂါတွေပြောသမျှနဲ့တက်တန့်ရောင်သတင်းလွှာစာရတွေကိုနားဆင်စူးစားကြရမှာဖြစ်ပါလိမ့်ရှင
် VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီလူမှုမိတ်ဆွေရုပ်တံလိုင်းကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ်VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအသံမြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါမြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှာကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသတင်းဝိုင်းအစီအစဉ်တွဲဆုံမြန်မာငံတို့ကိုကြည့်ရှုကြရပါမှာပါ လူရုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် UDELCET70B Asia Bin Juru Channel 101ဒါမှမဟုတ် Thaicom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ Juru ဖမ်းယူမှုအသေးစိတ်အချက်အလက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။မြန်မာနိုင်ငံကပရိသတ်တွေစီသတင်းမှန်တွေပို့ပေးနိုင်မှုလူရုမိတ်ဆွေအရောက်လာခဲ့ပါပြီနော်။
မင်္ဂလာနေနဲ့ခင်ဗျာတော်တာရှင်များရှင် VOA ကနေ2022ခုနှစ်ဒီဇင်ဘာလ6ရက်အင်္ဂါနေ့မနက်ပိုင်းစီစဉ်တွေကိုမြေခင်ပြည်သူမျိုးတော်ဝါရှင်တန် DC ကနေလှိုင်းဒိုမီတာ30နဲ့ kHz 9335နဲ့9383ညလှိုင်းဒိုမီတာ49 kHz 6153ညနဲ့လှမ်းလိုက်မီတာ190 kHz 1505တို့ကနေတိုက်ထုံလွှင့်ပေးနေပါလေအခုထုံလွှင့်ပေးမဲ့ဒုတိယပိုင်းနိုင်ယူကမှာတော့ပတ်စင်ကနာတွေကိုနားဆင်ကြမှာဖြစ်ပါတယ်အခုရင်ဆုံးသတင်းတောက်မှတ်စုစီစဉ်ကိုတင်ဆက်ပေးကြပါတယ်မြန်မာစစ်တပ်နဲ့တိုင်းရင်းသားလက်နက်ကိုင်တွေကြားနှစ်ကာလရှည်ကြာပြည်တွင်းစစ်တမ်းကြောင့်ဆေးပေးသင့်ပြည်သူတို့အခုချိန်ထိနေရာပြန်ဖို့အခွင့်မသာသေးပဲဖြစ်နေပါတယ်။အထူးသဖြင့်ပြီးခဲ့တဲ့နှစ် 2021 နှစ်စကတည်းကစစ်တပ်ကအာဏာသိမ်းလိုက်လို့ပြည်တွင်းစစ်မီးကတခြားဒေသတွေကိုပါကူးဆက်တောက်လောင်ပြီးတော့ဆေးပေးသင့်ပြည်သူအရေအတွက်အများကြီးပိုတိုးလာပါတယ်။ဒီလိုစစ်တပ်တဲ့အရက်ဒေသကပြည်သူတွေဘလို့ဒုက္ခတွေနဲ့ရင်ဆိုင်နေရပါလဲ။ရင်ကုန်ကပေးပို့တဲ့ဒေသနောက်မှစုကိုကုသားညုံတက်ဆက်ထားပါတယ်ရှင်။
မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးချိန်ကစပြီးတော့အခုနှစ်နိုဝင်ဘာလအလယ်ထိနိုင်ငံအနှံ့မှာတိုက်ပွဲပေါင်း 9,800 ကျော်ဖြစ်ခဲ့တယ်ဆိုပြီးတော့မြန်မာမဟာဗျူဟာနဲ့မူဝါဒလိလာရေး Institute ISP မြန်မာရဲ့ဆင်းမှာဖော်ပြပါရယ်လက်နက်ကန်ပြိပခဖြစ်နေတဲ့ချိန်မှာမြန်မာစစ်တပ်ဘက်ကလူအတော်များများကိုထိခိုက်သေးဆုံးစေနိုင်တဲ့ဘုံးနဲ့လက်နက်ကြီးတွေတုံးလာတာဟာစိုးရိမ်စရာဖြစ်လာတယ်ဆိုပြီးတော့စစ်ဘေးမှာနေထိုင်သူတချို့ကလည်းပြောပါရယ်မြန်မာစစ်တပ်ဘက်ကလေးနဲ့ပစ်ချလိုက်တဲ့ဘုံးစံတချို့မှာမိဂိုးငွေတွေထွက်နေပြီးတော့ရှိရှိမိတဲ့လူတို့ချို့မူးဝေတဲ့လက္ခဏာတွေခံစားနေရတယ်လို့ကရင်ပြည်နယ်ကော့ဂရိတ်ဘက်ကဒေသခံတူကပြောပါတယ
်။ဘောလာနိုင်ချိုခြင်းဘောဟာအစိတ်ဘောလာတော့မပြီးဘူးကျွန်တော်တို့ထူတာလည်းမကွဲသေးဘူး။ဘောအစီးပဲပေါင်လာတာကိုဘူးကတော့တော့တော့တော့ဖြစ်သွားလို့ရှိတယ်။အတူကတော့ဒီပေါက်ဆွဲပြီးငူးစားရဖြစ်လာမဟုတ်ဘူး။ပေါက်ဆွဲပြီးသွားလို့ရှိရင်တော့ဒီလိုငူးစားလို့ငူးစားရတယ်လို့အဲပတိစားလို့ဒီအစားရဖြစ်လာအဲအဲ့ဒီပါဘူး။အဲ့ဒီကဆက်တဲ့နေရာမှာအငွေ့တွေပါတယ်။ကောင်ငွေရတ်တည်နေလို့မျိုးခဲနေလေစလိန်ငွေတက်ဖြစ်တယ်ဗျာဖြစ်ဖြစ်လေးတွင်းငွေရအငွေရှိပြီးတော့အနံ့ထွက်နေတယ်ဆက်တော့တော့ရှူလိုက်ရင်ဟိုငူးတာတော့အိတ်ကျော်တာတော့အဲ့လိုဖြစ်
မြန်မာစစ်တပ်ဟာလက်နက်ကင်ပြိပခအတွင်းမှာဘလူးဘုံအမျိုးအစားတွေတုံးနေတယ်ဆိုတာအသေးချာမသိရပေမယ့်တချို့တိုင်းသားဒေသတွေမှာဓာတ်ရုပ်ဘုံအမျိုးအစားတချို့ကိုအရင်တုန်းကအသုံးပြုခဲ့တယ်ဆိုတဲ့နိုင်ငံတကာအစီရင်ခံစာအထောက်အထားတချို့ကရှိပါတယ်စစ်ကောင်စီတပ်နဲ့ဒေသခံလက်နက်ကင်ဖွဲ့တွေကြားတိုက်ပွဲပြင်းထန်နေတဲ့ရှမ်းပြည်နယ်နဲ့ကယားပြည်နယ်နေဆက်ဘက်ကတိုက်ပွဲနည်းနည်းတည်ငြိမ်တဲ့နေရာမှာတချို့ရွာသူရွာသားတွေနေရာကိုပြန်လာနေကြပါတယ်ဒါပေမဲ့လည်းဘယ်အချိန်မှာတိုက်ပွဲပြန်ဖြစ်မလဲဆိုတာကိုသူတို့စိုးရိမ်နေကြပါတယ်ဖက်ခုံမြို့နယ်အရှိချမ်းဆောင်နှန်းခဲကြီးရွာနန်းပေါ်လုံးကြီးရွာနဲ့စီမီလော့ကြီးရွာကတချို့ရွာသူရွာသားတွေနေရာပြန်လာနေကြပြီလို့စီမီလော့ရွာကတအူးကပြောပါတယ
်။ရှစ်ကောင်ကပြောတော့ဒီနန်းပေါ်လုံးရွာနဲ့ဆောင်နှန်းခဲရွာတို့တော့ရှိပြီးတော့ပြန်လာကြပါသေးတယ်။ဒီနိုင်ငံကတပတ်နှစ်ပတ်လောက်ရှိသွားပြီဆိုတော့ဒီအကူနိုမီဘာတော့ပြန်လာနိုင်ကြပြီ။တခြားတဲ့ကြံသေးတယ်တခြားတော့ပြန်လာနိုင်ကြပြီဒီပေါ်တော့ပြန်လာတော့ပြန်လာနိုင်ကြပါပဲ။ဒါပေမဲ့ဒီရက်မှထပ်ပြေးရမယ်ဆိုလို့မကြည့်ဘူး
။ရခိုင်မြောက်ပိုင်းပုံနေကျုံမြို့နယ်ကစစ်ကောင်စီခန့်ရက်ကြီးအုပ်ချုပ်ရေးမှူး80ကျော်တာဝန်ကနေပြီးတော့နှုတ်ထွက်စာတင်ထားတယ်လို့အုပ်ချုပ်ရေးမှူးတွေကပြောပါတယ်။ပေါ်နေကျုံမြို့နယ်စင်းကြီးကြီးရွာမှာကြီးရွာသားတွေအစုပြုံလိုက်တပ်ဖြတ်ခံရတဲ့အတွက်ကြီးရွာလုံးကျုံကြီးအကာအကွယ်မပေးနိုင်တဲ့ပြင်သူတို့ကိုယ်တိုင်ရဲ့လုံးကျုံကြီးကိုလည်းစိုးရိမ်တာကြောင့်အခုလိုမျိုးနှုတ်ထွက်စာတင်ကြရတာဖြစ်တယ်လို့အုပ်ချုပ်ရေးမှူးတူကပြောပါတယ
်။အခုအုပ်ချုပ်မှုတရားလုံးနေဆိုတော့ကျွန်တော်ကလုံးဝဟိုဟာအတိတ်ပဲမရှိဘူးပေါ့ကျွန်တော်တို့လုပ်ရတယ်ဆိုတာဒီအုပ်ချုပ်ရေးမှူးလုပ်တယ်ဆိုတာကဒီကျွန်တော်တို့ပြည်သူတွေကိုကျွန်တော်တို့ကလုံအောင်ပြကာကွယ်မပေးနိုင်ဘူးပြီးတော့ဒီကျွန်တော်တို့ကြေးရွာလုံရှုံမှုပြည်သူတွေကိုမပြောနဲ့ကျွန်တော်တို့ကိုယ်တွေကကျွန်တော်တို့ကိုယ်တွေကလုံရှုံမှုမရှိဘူးဒီစစ်ကောင်စီကလာတယ်ဆိုရင်ကျွန်တော်တို့ကအကုန်လုံးထွက်ပြေးရတယ်ကျွန်တော်တို့
ရခိုင်လက်နက်ကန်အီနဲ့မြမစစ်ကောင်စီကြားအပြည့်ရဆဲမှုမဖြစ်ခင်လေးမှာပဲပုံနေချင်းမြို့နယ်စင်းကြီးကြေးရွာမှာရွာသူရွာသားတွေအစုပြုံလိုက်တပ်ဖြတ်ခံခဲ့ရတာပါပုံနေချင်းမြို့နယ်အတွင်းစစ်ကောင်စီခန့်ရက်ကြီးအုပ်ချုပ်ရေးမှူး95ဦးထိရှိပြီးတော့လက်ရှိအချိန်ကြီးဆိုရင်နှုတ်ထွက်စာတင်ထားသူ80ကျော်ရှိနေပြီလို့အုပ်ချုပ်ရေးမှူးတွေကပြောကြပါတယ်မြမစစ်ကောင်စီနဲ့ရခိုင်လက်နက်ကန်အီအဖွဲ့ကြားတိုက်ပွဲပြင်းထန်နေတဲ့ရခိုင်ပြည်နယ်မှာတောင်းနဲ့ချီတဲ့ဒေသခံတွေအိုးအိမ်ဆုံးခွာထွက်ပြေးနေကြရတယ်လို့ဒေသတွင်းခီးတွလာမှုနဲ့ကုန်စည်စည်းဝါးတေယုတ်ကွန်းတွေကိုကန့်သက်ထားတာကြောင့်ရခိုင်ပြည်သူတွေအကြက်တဲတွေနဲ့ရင်ဆိုင်နေကြရတာပါရခိုင်ပြည်သူတွေလက်တလောကြုံနေရတဲ့အခက်အခဲတွေဖြစ်ရှင်းနိုင်ဖို့ လူသားချင်းစာနာမှုအရမြန်မာစစ်တပ်နဲ့နှုတ်အားဖြင့်အပြစ်ခတ်ရစေယူထားတာဖြစ်တယ်လို့အေရခိုင်လက်နက်ကိုင်အဖွဲ့ရဲ့ပြောခွင့်ရသူခိုင်ထုကခပြောပါရယ်
။ဟိုဘာကြောင့်လဲဆိုလို့ရှိရင်ဒီလုံးလုံးစင်မှာဟိုရခိုင်ပြည်သူတွေအတွက်အခြေခံအကြဆုံးဒီစာနာရိုက်ခါဆေးဝါးတွေဟိုအများကြီးဟိုလိုအပ်နေပါတယ်။နောက်ပြီးလို့ရှိရင်အခုရာဒီကဒီစပါးရိုက်သိမ်းတဲ့ဟိုရာဒီဖြစ်တဲ့ခါကျတော့เนาะပြည်သူတွေအတွက်အလေးနဲ့ထားပြီးတော့တော့ကျွန်တော်တို့ရဲ့ပြည်သူတွေအတွက်ဟိုအဓိကထားစဉ်းစားပြီးတော့မှဒီ humanitarian ceasefire လူသားချင်းစာနာမှုဆိုင်ရာဒီအပြစ်ခရစီရေးကိုကျွန်တော်တို့ဆောင်ရွက်တာဖြစ်ပါတယ်။ဟိုကြံတာကတော့ဘာမှအပြောင်းလဲမရှိပါဘူး။ဟိုငကိုနိုင်ငံကြီးရက်တည်ချက်အတိုင်းပါပဲ
။နှစ်ဖက်ပြည့်ရထားတဲ့ရခိုင်မှာပြစ်ခတ်တန်တွေမကြားတော့ပေမဲ့ဒေသခံပြည်သူတွေရဲ့စာနေခါစီဝါတေယူကွန်းနဲ့ခီးတော်လောက်ကွန်းတွေကိုမြန်မာစစ်ကောင်စီကဆက်ပြီးတော့ကန့်သတ်ထားတယ်လို့ဒေသခံတွေကပြောပါတယ်။စစ်ကောင်စီနဲ့ရခိုင်လက်နက်ကိုင်အီအဖွဲ့တို့တိုက်ပွဲတွေပြင်းထန်နေတဲ့ရခိုင်မှာပြစ်ခတ်တိုက်ခဲမှုရပ်ဆဲထားတယ်လို့စစ်ကောင်စီပြောခွင့်ရသူဗိုလ်ချုပ်ဇော်မင်းထွန်းကလည်း VOA ကိုတီးပြူပြောဆိုထားပါရယ်စစ်ကောင်စီကလာမယ့်နှစ်မှာကျင်းပဖို့ရည်မှန်းထားတဲ့ယူကောက်ပွဲကိုလည်းစကိုင်းတိုင်းအတွင်းကလေးမုံရွာစလင်ကြီးကနီရင်းမဲ့ပင်နဲ့ချောင်းမြို့နယ်တို့မှာစပြီးတော့စန့်ကျင်ဆန္ဒပြတာတွေလှုပ်ဆောင်နေကြပါရယ်စစ်ကောင်စီကလုပ်တဲ့နိုင်ငံရေးလုပ်ငန်းတွေမှာပူးပေါင်းပါဝင်မှုမလုပ်ကြဘူးရွယ်ပြီးတော့ပြုလုပ်တာလို့တပိတ်ခေါင်းဆောင်တချို့ကပြောပါရယ်ကလေးမျိုးတပိတ်ကောင်းဆောင်ကုပိုက်ဘူးကစစ်ကောင်စီကပြုလုပ်မဲ့ရွေးကောက်ပွဲကိုဆန့်ကျင်ဆန္ဒပြတာတွေခုတက်ပို့ပြီးတော့အင်အားကောင်းကောင်းနဲ့အရှိန်မြှင့်သွားဖို့ရှိတယ်လို့ဆိုပါတယ်
။စစ်အာဏာရှင်ရဲ့ဒီကျွန်တော်တို့သူရဲ့ထောက်ပေါက်ပေါ်တော့သူတို့နိုင်ငံရေးထောက်ပေါက်လာရွေးကောက်ပွဲတစ်ခုပဲရှိတယ်။အဲ့ဒီရွေးကောက်ပွဲအားလည်းအဲ့ဒီအထူးရောင်ရွေးကောက်ပွဲပဲဖြစ်တာပေါ့နော်။အဲ့ဒါအလုံးတီးရဲ့တိုင်းပဲပေါ့နော်။အဲ့ဒါကိုကျွန်တော်တို့ကလေးတွေတန်းဆန်တီးတူတည့်ရလုံးနေတယ်။အဲ့ဒီရွေးကောက်ပွဲကိုမထောက်ခံဘူး။ဒါလို့ကျွန်တော်တို့ဒီတူတေလုံးမျော်လင်းနဲ့အစ်မနဲ့ဖယ်ရယ်လီမို့ကိုရှိပြီးအောင်စူပါနိုင်ဖို့ပဲရှောက်မယ်ဆိုပြီးတော့အဲ့ဒီခိုင်ရင်ချင်းနဲ့ကျွန်တော်တို့ဒီနေ့ဟုတ်ကဲ့အဲ့ဒီလှုပ်ရှားမှုပြုလုပ်ခဲ့ရပါဗျာဟုတ
်ယူကောက်ပွဲကတော့လာမယ့်နှစ်2023ဩဂတ်လလောက်မှာလုပ်နိုင်အောင်လို့ညီမှန်းထားတယ်လို့မြန်မာစစ်ကောင်စီဘက်ကပြောထားပါတယ်ယူကောက်ပွဲမတိုင်ခင်တည်ငြိမ်အေးချမ်းအောင်လို့ဆောင်ရွက်မယ်လို့လည်းဆိုပါတယ်ဒါပေမဲ့လည်းဒီသအတွင်းတိုက်ပွဲတွေကတော့အခုချိန်အထိကိုဆက်ပြီးတော့ရှိနေသေးပါလက်နက်ကန်ပရိပခအတွင်းထွက်ပြေးနေကြတဲ့ပြည်သူတွေလည်းတစတက်တစများနေတာပါမြန်မာနိုင်ငံမှာအုပ်ရင်ဆုံးခွာထွက်ပြေးရသူ 1.4 သန်းကျော်ထိရှိထားပြီးတော့အဲ့ဒီထဲ 1.3 သန်းကျော်ကဆရာနာသိမ်းပြီးတဲ့နောက်ပိုင်းထွက်ပြေးနေရတဲ့ရေအတွက်ဖြစ်တယ်လို့ UNOCHA ကထုတ်ပြန်ထားပါတယ်။တကယ့်မြေပြင်မှာထွက်ပြေးနေကြရတဲ့ဒုက္ခသည်ရေအတွက်ကတော့တိထက်ပို့ပြီးတော့များလာနိုင်တယ်လို့လည်းအရက်ဖက်အဖွဲ့တွေကပြောဆိုထားတဲ့အကြောင်းဒီသတင်းပတ်ရဲ့သတင်းတောက်မှတ်စုအစီအစဉ်ကနေပြီးတော့တင်ဆက်ထားပါတယ်ခင်ဗျာ။ကျွန်တော်သားညူဦးပါ
ကိုယ်တိုင်ညူတက်ဆက်ထားတဲ့ဒေတာမတ်စုအစီအစဉ်ကိုနားဆင်ကြကြတာဖြစ်ပါတယ်။အခုဆက်ပြီးစီးပွားရေးကဏ္ဍကိုတင်ဆက်ပေးကြပါတယ်။ရခိုင်တပ်တော် AA နဲ့စစ်ကောင်စီတပ်ဖွဲ့တွေကြားမှာလက်တလောအပြစ်ခတ်ရဲစဲထားပြီးတဲ့နောက်ရခိုင်ပြည်နယ်တွင်းမှာအသုံးများတဲ့တေယူပို့ဆောင်ရေးလမ်းကြောင်းတချို့ကိုပြန်ပြီးတော့ဖွင့်ထားပါလိမ့်။ရခိုင်ပြည်နယ်မြို့နယ်တချို့ကခီးသွွာလာရေးနဲ့တေယူပို့ဆောင်ရေးလုပ်ငန်းတွေပြန်ပြီးတော့စတင်လာမှာလက်ရှိချိန်ထိဘေးကင်းလုံခြုံမှုရှိတယ်ဆိုပြီးတော့တေယူပို့ဆောင်ရေးကဏ္ဍနဲ့ဒေသခံတချို့ကပြောပါလိမ့်။ဒီသတင်းပတ်စီးပွားရေးကဏ္ဍမှာမတ်တငီထိုက်စူးစီးတင်ဆက်ထားပါတယ်ရှင်။
ဒီနော်ကတော့တိတ်တော်ပါတော့ဘောနော်ဟိုပေါ်ဆုံးတိတ်ကဟိုတိတ်တော်ပြောအခုကတော့အဲ့ဒီငိန်တော့ပါဒီပါလေခလာပေါက်ခွဲချစ်ပေါက်အဲ့လိုတော့ပြန်ဆင်းတော့လာပြန်ဆင်းနေဆိုတော့ကျွန်တော်ဒီ20ရက်နေ့ကတင်ပေါ်လေလာတယ်ဒါကဂုံတင်ပေါ်လေလာတယ်ဆိုတော့ဆင်းတော့တာဘောနော
်ရွှေပြည်တန်းအမြန်ရင်ရင်လုပ်ငန်းရဲ့ဘူးသီးတောင်ကိုစလေဦးညီက VOA ကိုဒီဇင်ဘာလ3ရက်နေ့မှာပြောပြခဲ့တာဖြစ်ပါတယ်ကိုတန်းဝင်းလိုက်ကတော့မင်းပြဒေတာကန်ဖြစ်ပါတယ်
ဒီအပေါ်မှာဒီကျမ်းမာရေးကဏ္ဍကိုကြောင်းပညာရေးကဏ္ဍကကြဒီရေလန်းကိုပဲအားထားကြရတာဒီကလူတွေကဟုတ်တယ်စစ်တွေကိုဒီရေလန်းကပဲကျမ်းမာရေးပညာရေးသွားကြရတာဒီကောင်လန်းကြရင်သွားတာဝေးတယ်ကြားတယ်
ပြီးခဲ့တဲ့နိုဝင်ဘာလကုန်ပိုင်းမှာရခိုင်တပ်တော် AA နဲ့စစ်ကောင်စီတပ်ဖွဲ့တွေကြားအပြစ်ခတ်ရထားကြောင်းနှစ်ဖက်တို့အတိပြုပြောဆိုခဲ့ကြတာပါအပြစ်ခတ်ရက်စဲမှုကဘလောက်ရေရှည်တည်တံ့မလဲဆိုတာကတော့နှစ်ဖက်စလုံးကရှင်းရှင်းလင်းလင်းပြောဆိုမထားပါဘူး AA အဖွဲ့ရဲ့ပြောခွင့်ရခိုင်တုခါကအခုလိုရှင်းပြပါတယ်
။ဟိုအဓိကကတော့ဒီကျွန်တော်တို့ရခိုင်ပြည်သူတွေရဲ့ဒီလက်ရှိရဆိုင်နေရတဲ့ဒီအခက်အခဲတွေကိုဟိုဖြေရှင်းနိုင်ဖို့ရည်ရွယ်ပြီးတော့မှဒီ humanitarian ceasefire ပေါ့နော်ဒီလူသားချင်းစာနာမှုဆိုင်ရာဒီအပြစ်ခတ်ရစေးရေးကိုကျွန်တော်တို့ဒီအလွတ်တဘောပေါ့နော်ဒီ informal လောက်တာဖြစ်ပါတယ်ဟို ဟိုဘာကြောင့်လဲဆိုလို့ရှိရင်ဒီလောလောဆယ်မှာဟိုရခိုင်ပြည်သူတွေအတွက်ဟိုအခြေခံအကြဆုံးဒီစာနာရိတ်ခါဆေးဝါးတွေဟိုအများကြီးဟိုလိုအပ်နေပါတယ်။နောက်ပြီးလို့ရှိရင်အခုယာတီကဒီစပါးရိတ်သိမ်းတဲ့ဟိုယာတီဖြစ်တဲ့ခါကျတော့เนาะပြည်သူတွေအတွက်အလေးနဲ့ထားပြီးတော့เนาะကျွန်တော်တို့ရဲ့ပြည်သူတွေအတွက်ဟိုအဓိကထားစဉ်းစားပြီးတော့မှဒီ humanitarian ceasefire ဒီလူသားချင်းစာနာမှုဆိုင်ရာဒီအပြစ်ခတ်ရစည်းရေးကိုကျွန်တော်တို့ဆောင်ရွက်တာဖြစ်ပါတယ်။ဟိုကြံတာကတော့ဘာမှအပြောင်းလဲမရှိပါဘူး။ဟိုငိုနိုင်ငံကြီးရက်တီချက်အတိုင်းပါပဲ
။စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကလည်းအခုလိုပြောပါတယ်
။ဟယ်လို။ကျွန်တော်ကတော့ဒီညီနိုင်ဆွေးနွေးမှုတွေရှိပါတယ်ဗျာ။မြေပြင်မှာတော့ကျွန်တော်လွန်ခဲ့တဲ့3-4ရက်လောက်ကတည်းကစစ်ခတ်တိုက်ခိုက်မှုရပ်ဆက်ပြီးဖြစ်ပါတယ်။ဒါတော့ပါပဲ။
ရွှေပြည်တံအမြန်ရေးရင်လုပ်ငန်းကစစ်တွေရသေးတောင်ဘူးဒီတောင်ခီးစဉ်ကိုနိုဝင်ဘာလ28ရက်နေ့တနင်္လာနေ့မှာစတင်မဲ့အကြောင်းထုတ်ပြန်ထားသလိုစစ်တွေပောက်တော်မင်းပြခီးစဉ်ကိုလည်းပြန်လည်ပြေးဆွဲပါတယ်ရွှေပြည်တံအမြန်ရေးရင်လုပ်ငန်းရဲ့ဘူးဒီတောင်ကိုစလဲဦးညီကရေးရင်ခီးစဉ်ပြန်ပြီးတော့စတင်နိုင်ကြောင်း VOA ကိုအတည်ပြုပါတယ
်ကျွန်တော်ဘူးဒီတောင်စစ်တွေကနေရသေးတောင်ဘူးဒီတောင်ပဲနော်ဘူးဒီတောင်ရသေးတောင်စစ်တွေလို့ပြေးဆွဲပါတယ်ဒီဒီလေးစာပြီးတော့ဒီဇင်ဘာ10ရက်နေ့ကစာပြီးတော့လေအဲကျွန်တော်တို့နေလိုက်ဒီဒီကဘောတော့ဘူးဒီကရေတာဆက်တင်နေလိုက်ဖြစ်ပါတယ
်မင်းပြားကရေရင်ခီးစင်တွေပြန်ဆက်တင်နိုင်သလားဆိုတာကို VOA ကဆက်သွယ်မေးမြန်းတာမှလည်းအခုလိုအတည်ပြုပါတယ
်မင်းပြားပေါက်တော့ဆက်တင်ရတော့ဟိုဟာ10ရက်နေ့နဲ့10ရက်နေ့ကဘောပုံမဲ့ဆင်းနေပါပြီ
ဟုတ်ကဲ့ရှင
်။အားနေရင်းစားလို့ပုံမဆေးတယ်ဟုတ
်။တိုက်ပွဲတွေရှိခဲ့စဉ်ကလုံခြုံရေးချောင်းဒီရေရင်ခီးစင်တွေကိုတလခွဲနှိပါကြရန်နာခဲ့ရတာပါ။စက်တင်ဘာလ15ရက်နေ့ကဆက်လို့ရေရင်ခီးစင်တွေကိုရန်နာထားခဲ့ရတာလို့လဲဘူးဒီတောင်ကဦးညီကရောမင်းပြကကုတန်းဝှက်လိုက်ကရော VOA ကိုပြောပြပါတယ်။အခုပြန်ဆချိန်မှာအခုချိန်ထိတော့လုံခြုံရေးကောင်းနေတယ်လို့လဲသူတို့ကပြောပါတယ်။
လုံးချွေအချိန်တွေကတော့အဲဒီဖွင့်တဲ့နေ့မှာကျွန်တော်တက်လာမသိချင်းနဲ့ဖွင့်တဲ့အချိန်မှာကျွန်တော်တက်လာရယ်နော်တက်လာတဲ့အချိန်မှာကျွန်တော်ဇက်ဒီဘယ်မှာရှိရတက်လာရယ်ကသူတို့အောင်မြင်နဲ့ပြန်ချင်းတော့တူပါရယ်အေးရှိပါဟု
တ်ကဲ့ဒီ
ကခက်လာတော့ကျွန်တော်မကြဘူးနော
်လုံးညုံရေးတော့စိတ်ချပါရယ
်ခရီးသွားသူလည်းများတယ်လို့ဆိုကြပါတယ်
ဟုတ်ပါတယ်ခရီးသွားတွေကအပြစ်ပါပဲ။ဟုတ်ပါပါပဲလို့ဖွင့
်တာလည်းရှိနေ
တယ်။ကုန်းစီတည်ယူပို့ဆောင်ရေးမှာကုန်းလန်ကားနဲ့တည်ယူပို့ဆောင်မှုများပြီးလူမှုရဲ့သွားရေးလာရေးမှာကရေလန်းကိုအသုံးပြုကြတာလို့လည်းမင်းပြဒေသခံကိုတန်းဝင်းလိုင်ကရှင်းပြပါတယ်။ VOA ကဆက်သွယ်မေးမြန်းချင်းဒီဇင်ဘာလ3ရက်နေ့ညနေခင်းမှာကားလန်းတချို့ပြန့်ဖွင့်တယ်လို့တဆင့်စကားကြားရကြောင်းဒေသခံတွေကပြောပါတယ်။ဘူးဒီတောင်ဘက်မှာတော့အစိုးရကပြေးဆွဲတဲ့တင်းပေါ်တွေပြန်ဖွင့်ပြီးရပ်ပိုင်းအတွင်းမှာပဲ၃ဆင်းဆက်ရောက်တယ်လို့ဦးညီက VOA ကိုပြောပါတယ်
။အင်းဒီကတော့ကျွန်တော်ပိတ်ထားတာဥပဒေနဲ့အဆင်ပြေပါတယ်ကျွန်တော်ဒီမှာကတော့အောက်တခွန်ဆိုပြီးတော့တင်းပေါ်တွေကြီးပါကုန်တယ်တင်းပေါ်လေးအစိုးရပါတယ်။အဲ့ဒီအကောင်တွေကကျွန်တော်တို့ဒီနေ့ဆိုရင်ကျွန်တော်၃ဒီတောင်ရောက်ပါပြီ။အုံဒီပြင်းဝကကျွန်တော်ဆက်တွေ့ကနေကျွန်တော်တို့ဘူးဒီတောင်လာတာပါ။
တိုက်ပွဲတွေရှိခဲ့စဉ်ကရခိုင်ပြည်နယ်တွင်းကိုစစ်နယ်ရိတ်ခါနဲ့ဆေးဝါးအပါအဝင်ကုန်းစည်သေးယူမှုကိုစစ်ကောင်စီဘက်ကတင်းတင်းကြပ်ကြပ်ထိန်းချုပ်ထားတာကြောင့်ပြည်နယ်တွင်းမှာကုန်းစင်းနှုံတက်တဲ့ဒဏ်ခံရသလိုကုန်းစည်ရှာပမှုနဲ့လည်းကြုံနေရတာပါတချိန်တည်းမှာပဲရခိုင်ပြည်နယ်တွင်းမြို့နယ်6ခုမှာကုလသမဂ္ဂစစ်နယ်ရိတ်ခါအဖွဲ့ WFP ရဲ့ထောက်ပံ့ကူညီမှုကိုလည်းစက်တင်ဘာလလယ်ကတည်းကအာဏာပိုင်တို့ကရပ်ဆိုင်းခိုင်းထားတာဖြစ်ပါတယ်ဒေသခံတွေကတော့ကုံသွဲရေးလမ်းပန်းဆက်သွဲရေးပြန်လည်ကောင်းမွန်လာမယ်လို့မျှော်လင့်ထားကြပါတယ်ရှင်
။အရင်ကတော့ကျွန်တော်တို့တပ်ပံပပေးတာကတော့1200ပဲကြည့်ရဘူး။ဟုတ်ကဲ့။အဲတက်လိုက်တဲ့ဆိုတော့ကျွန်တော်ဘယ်လိုဖြစ်တော့ဆိုတော့တက်တော့ကပပေးတာကို9800 1000ဒီကိုတက်တော့။အောက်ရောက်တော့ပြန်ချင်းတော့ပါလို့က4000 5000ပြန်ချိုးတော့ပါပဲ။အဲကျွန်တော်ပုံမှန်တော့ဖြစ်မှာဖြစ်ပါတယ်။
မသိရင်ထိုင်စီစဉ်တင်ဆက်ထားတဲ့စီးပွားရေးကဏ္ဍကိုနားဆင်ကြရတာပါအခုဆက်ပြီးတော့ဘလော့ဂါရေးပြောသမားအစီအစဉ်ကိုတင်ဆက်ပေးကြပါလိမ့်2022ကမ္ဘာဖလားဘောလုံးဘောလုံးပွဲတွေမှာလူကျုံမကျုံဆိုတာမျိုးကိုထိုင်လူကြီးတွေကမမြင်လိုက်နိုင်တဲ့ကိစ္စတွေကိုနည်းပညာပံ့ပိုးကူညီမှုနဲ့ဆုံးဖြတ်နိုင်အောင်လုပ်ထားပါတယ်ကွင်းပတ်လည်မှာတက်ဆင်ထားတဲ့ကင်မရာတွေနဲ့ရွေးရှားသမျှထောက်လျှောက်ခြေရာကောက်နိုင်တဲ့ဘောလုံးတွေကြောင့်ကွင်းလေတိုင်းတွေတိကျမှန်ကန်တဲ့အဖြေကိုမြန်မြန်ပေးနိုင်အောင်စီစဉ်ထားတဲ့ဉာဏ်ပညာတွေအကြောင်းကိုမဆုမြတ်မွန်ကဘလော့ဂါရေးပြောသမျှစီစဉ်မှာတင်ဆက်ထားပါတယ်ရှင်
ကတ္တနိုင်ငံမှာကျင်းပနေတဲ့ကမ္ဘာဖလားဘောလုံးဘောလုံးပွဲတွေမှာဖလားရဖို့နိုင်ငံကိုစားမြို့အသင်းတွေအခြေအနေပြိုင်ဆိုင်ကစားနေကြပါတယ်။ဘောလုံးပွဲတွေမှာတိုင်သူကြီးတွေမမြင်လိုက်တဲ့လက်ဟာမှုကြောင့်ဘောလုံးသမားတွေရဲ့အားထုတ်မှုတွေအချီးအနှီးမဖြစ်ရအောင်လို့ FIFA ကနည်းပညာတွေသုံးထားပါတယ်။2018ကမ္ဘာဖလားပွဲမှာတွေကသုံးခဲ့တဲ့ VAR စနစ်အပြင်အခု2022ကမ္ဘာဖလားပွဲတွေမှာအသစ်ထည့်ထားတာကတော့ Semi Automated Offside Technology SAOT ဖြစ်ပါတယ်။လူကျင်ဘောဖြစ်မဖြစ်နီးပညာနဲ့ဆုံးဖြတ်နိုင်အောင်လှုပ်ထားတာပါကမ္ဘာဖလားပွဲတွေမှာကမ်းနေကြတဲ့တရားဝင်ဘောလုံးတွေထဲမှာလဲဘောလုံးရွေးရှားမှုမှန်သမျှတောက်လျှောက်ခြေရာကောက်နိုင်အောင်လို့ကွန်ပျူတာ chip တွေထည့်ထားပါတယ်အဲ့ဒီဘောလုံးတွေနဲ့ SAOT နီးပညာကြောင့်လူကျင်မကျင်ကို VAR စနစ်နဲ့ဆုံးဖြတ်ဖို့လိုလာတဲ့အခါမှာဒိုင်နိုဂျီတွေမြန်မြန်ဆန်ဆန်ဆုံးဖြတ်ချက်ချနိုင်မယ်လို့ FIFA နီးပညာဆိုင်ရာတာဝန်ရှိသူတွေကပြောပါတယ
် At the World Cup here in QatarWe see in addition to the last World Cup
ကုကာတာမှာကျင်းပတဲ့ကမ္ဘာဖလားပွဲတွေမှာ VAR စနစ်အတွက်ရုပ်သံဖန်သားပြင်ကတဆင့်ကစားပွဲကြည့်နေကြတဲ့လက်ထောက်ဒိုင်လူကြီးတွေအတွက်အရင်ကမ္ဘာဖလားပွဲတွေတုန်းကတက်ကိုပို့ပြီးတော့အထောက်ကူဖြစ်နိုင်တဲ့နည်းပညာသစ်တွေသုံးထားပါတယ်အထူးသဖြင့်လူကျုံဘောဖြစ်မဖြစ်သိနိုင်ဖို့ကိစ္စမျိုးမှာဖြစ်ပါတယ်ဒီနည်းပညာသစ်တွေက VAR လက်ထောက်ဒိုင်တွေကိုရောကွင်းထဲကဒိုင်လူကြီးတွေကိုပါမြန်မြန်ဆန်ဆန်တိတိကျကျဆုံးဖြတ်ချက်တွေတသမတ်ထဲချနိုင်ဖို့ပံ့ပိုးပေးနိုင်မယ်လို့မျှော်လင့်ပါတယ်
ဘောလုံးကွင်းတွေရဲ့အချက်အခြာကြတဲ့နေရာတိုင်းမှာတပ်ဆင်ထားတဲ့ကင်မရာတွေရိုက်ကူးနေသမျှကို VAR လက်ထောက်တိုင်းတွေကအခန်းတစ်ခုထဲမှာ TV တွေပေါ်ကနေကြည့်နေကြရပါတယ်။ပွဲစဉ်တိုင်းအတွက် VAR လက်ထောက်တိုင်း၊ဒူးလက်ထောက်တိုင်းစုစုပေါင်း FIFA ရဲ့ VAR ဒိုင်သူကြီး၈ယောက်ကအငင်းပွားစရာအခြေအနေတွေကိုမပြတ်စောင့်ကြည့်နေပြီးတော့ပြန်သုံးသပ်ဖို့လိုပြီးဆိုတာနဲ့ကွင်းလေကဒိုင်ကိုလှန့်အကြောင်းကြားလိုက်တာဖြစ်ပါတယ်။အခုတစ်ခေါက်ကမ္ဘာဖလားမှာထပ်ဖြည့်ထားတဲ့ SAOD နည်းပညာနဲ့tracking စနစ်ပါတဲ့ဘောလုံးတို့ကလည်းအချိန်တို့အတွင်းဒိုင်လူကြီးတွေဆုံးဖြတ်ချက်ချနိုင်ဖို့အများကြီးအထောက်အကူပြုပါတယ်ဘောလုံးထဲမှာပါတဲ့ computer chip ကနေတစ်စက္ကန့်ကိုချိန်ရင်900နှုန်းနဲ့ဘောလုံးအနေအထားကိုခြေရာကောက်တဲ့ tracking စနစ်စီကိုတောက်လျှောက်ပို့ပေးပါတယ်အဲဒါကြောင့်ဘောလုံးသမားဘယ်နှားကနေဘောလုံးကိုကန်လိုက်တယ်လဲဆိုတာအတိအကျကိုသိရနိုင်ပါတယ်ကွင်းပေါ်ကနေမိုးပြီးတက်ထားတဲ့ tracking camera 12လုံးကလည်းဘောလုံးသွားရမပြတ်လိုက်ကြည့်နေသလိုကစားသမားတယောက်စီရဲ့ခေါင်းခါခြေလက်နေရာပေါင်း29နေရာကိုတောက်လျှောက်မှတ်တမ်းတင်နေပါတယ်။ကစားသမားတွေရဲ့လှုပ်ရှားမှုဘောလုံးရဲ့လှုပ်ရှားမှုတိုင်းကိုအချိန်နဲ့တပြေးညီတိုင်းတာတွက်ချက်ပေးနေပြီးတော့လူကျုံဘောဖြစ်ပြီးဆိုတာနဲ့ VAR လက်ထောက်တိုင်းတွေကိုချက်ချင်းလှမ်းအသိပေးလိုက်ပါတယ်။အဲ့ဒီအခါမှာ VAR လက်ထောက်တိုင်းတွေကဗီဒီယိုပုံတွေကိုပြန်သုံးသပ်ပြီးကွင်းလေတိုင်းကိုဆုံးဖြတ်ချက်ချနိုင်အောင်လှမ်းအသိပေးအကြောင်းကြားလိုက်တာဖြစ်ပါတယ်။တိုင်းရဲ့ဆုံးဖြတ်ချက်ကိုကွင်းထဲကပရိသတ်တွေရော TV တို့ mobile phone တို့ပေါ်ကလေချိနေကြတဲ့ပရိသတ်တွေပါရှင်းရှင်းသဘောပေါက်စေအောင် VAR သတင်းပြန်ကြားရေးစနစ်ကိုလည်း FIFA ကတည်ထွင်ထားပါတယ်။ကစားပွဲတွေကိုဆက်တွေနည်းပညာတွေနဲ့အဆုံးဖြတ်ပေးတာမျိုးတော့မဟုတ်ဘူးလို့ FIFA ကရှင်းပြပါတယ
်။ I heard and I read about robot referees and similar things.
ဆက်ရုပ်ဒိုင်သူကြီးတွေဆိုတာမျိုးပြောကြရေးကြကြားရဖတ်ရပါတယ်။ဒါမျိုးသတင်းကောင်းစီရေးဖို့တိတ်ကောင်းတယ်ဆိုတာနားလည်ပါတယ်။ဒါပေမဲ့မဟုတ်ပါဘူး။ကစားပွဲတွေမှာကွင်းလန်တိုင်းနဲ့စီးကြတ်တိုင်းတွေရဲ့ဆုံးဖြတ်ချက်ကသာအဓိကဖြစ်ပါတယ်။ကစားသမားကြုံနေတဲ့အနေအထားမျိုးမှာလူကြုံမောဖြစ်မဖြစ်အတိပေးတဲ့နည်းပညာသုံးပြီးဆုံးဖြတ်တာပါ။ပြိုင်ဘက်အသင်းသားကဂျောင်းဝင်ဖြတ်တာမျိုးနဲ့ပတ်သက်တဲ့အဆုံးဖြတ်မျိုးကတော့ဒိုင်သူကြီးရဲ့တာဝန်ပဲဖြစ်ပါတယ်။
ကမ္ဘာဖလားပွဲတွေမှာဒိုင်လူကြီးအဖြစ်တာဝန်ယူရမယ့်သူတွေကိုလည်း FIFA ကနည်းပညာတွေအကြောင်းနားလည်အောင်လို့စနစ်တကျတင်ကြားပေးထားပါတယ်
။ Well it's excellent to see that we continue to leverage technology just like we have been it's just another tool
နည်းပညာကိုအသုံးချလာခဲ့ကြသလိုအခုလည်းဆက်ပြီးတော့အသုံးချနိုင်တာတိတ်ကောင်းပါတယ်။ဆုံးဖြတ်ချက်တွေကိုမြင်မြင်နဲ့တိတိကျကျချနိုင်မဲ့နောက်နည်းပညာတစ်မျိုးသာဖြစ်ပါတယ်။ကျွန်တော်တို့အတွက်အများကြီးအသုံးဝင်နိုင်ပါတယ်။လက်တွေ့သုံးနိုင်ဖို့အတွက်ကျွန်တော်တို့တော်တော်လေးစူးစမ်းထားကြပါရယ်ဒီနည်းပညာတွေသုံးထားတဲ့ဆိုတာကစားသမားတွေပရိသတ်တွေကိုသတိမထားမိစေချင်ပါဘူးဆုံးဖြတ်ချက်တွေကအမှန်ကန်တယ်ဆိုတာပဲသိစေချင်ပါရယ်
ကဘာဖလားပွဲတွေရဲ့ဒိုင်လူကြီးတွေကိုယ်တိုင်လည်းဘောလုံးသမားတွေလိုချိုးတင်ပြင်ဆင်လေ့ကျင့်ကြရတာဖြစ်ပါတယ
် It's like a football team they have to prepare everything is perfectly to arrive
ဘောလုံးအတင်းတစ်ခုလိုပဲကျွန်တော်တို့အမှားယွင်းလုံးဝမရှိအောင်အားကစားမှာအရေးကြီးဆုံးပြိုင်ပွဲကြီးအတွက်ကောင်းကောင်းပြင်ဆင်ထားကြပါလေဖြစ်နိုင်တဲ့အခြေအနေတွေကိုကျွန်တော်တို့သုံးသပ်ဆွေးနွေးကြရတယ်အသိပညာတွေဖလှယ်ကြရတယ်အားလုံးတန်းတူသဘောပေါက်နေအောင်ခေါင်းစဉ်တိုင်းကိုဆွေးနွေးကြပါတယ်ပွဲနိုင်ခြင်းနဲ့ကစားသမားကိုယ်သွင်းခြင်းနဲ့ဘောလုံးသမားလိုပဲကျွန်တော်တို့အနေနဲ့လည်းဘာလုပ်ရမယ်ဆိုတာအတိအကျနားလည်နေဖို့လိုပါတယ်ပြင်ဆင်မှုကတိတ်အရေးကြီးပါတယ
်အခုလိုအသေးချာချိုးတင်ပြင်ဆင်လေ့ကျင့်ထားကြရပေမဲ့ဘောလုံးဝင်းကြီးတဲ့မှာအချိန်မြန်မြန်ပြေးလွှားကစားနေကြခြင်းဒိုင်လူကြီးတွေမမြင်လိုက်နိုင်တဲ့အဖြစ်အပျက်တွေဖြစ်နိုင်တာမို့ဤပညာရဲ့ပံ့ပိုးမှုကိုယူရတာဖြစ်တယ်လို့ FIFA ကပြောပါတယ
် Our objective is to prepare the referee as best as possible
ကျွန်တော်တို့ရည်ရွယ်ချက်ကဒိုင်သူကြီးတွေနီးပညာအားကိုးစရာမလိုဘဲအကောင်းဆုံးစွမ်းဆောင်နိုင်အောင်ပြင်ဆင်ထားဖို့ဖြစ်ပါတယ်။နီးပညာကတော့အမှားယွင်းတွေရှောင်နိုင်အောင်သုံးရတာပါ။လူတိုင်းအမှားမကင်းသလိုအကောင်းဆုံးဒိုင်သူကြီးတွေတောင်အမှားရှိနိုင်ပါတယ်။ဒါကြောင့်ကျွန်တော်တို့ကပွဲအဖြေပေါ်တက်ရောက်သွားနိုင်တဲ့လူသားတွေရဲ့အမှားကိုရှောင်ရှားနိုင်အောင်နီးပညာပံ့ပိုးမှုတွေသုံးရတာဖြစ်ပါတယ်။
အခု2022ခုနှစ်ကမ္ဘာဖလားပွဲတွေအတွက်ကွင်းလယ်တိုင်36ရောက်စီးကြတ်တိုင်69ရောက် VAR လက်ထောက်တိုင်24ရောက်ကို FIFA ကရွေးချယ်ခဲ့ပါတယ်အထူးခြားဆုံးကတော့ကာတာနိုင်ငံမှာကျင်းပတဲ့အမျိုးသားကမ္ဘာဖလားပွဲတွေအတွက်အမျိုးသမီးတွေကိုပထမဆုံးသမိုင်းဝင်ဒိုင်လူကြီးလှုပ်ခွင့်ပြုတာဖြစ်ပါတယ်
Men's World Cup is the biggest event in
ကမ္ဘာလုံးမှာဘောလုံးအားကစားကပရိသတ်အများဆုံးဖြစ်တာမို့အမျိုးသားကမ္ဘာဖလားဘောလုံးပွဲတွေကအကြီးအကျယ်ဆုံးဖြစ်ပါတယ်။အဲ့လိုကြီးကျယ်တဲ့အားကစားပွဲကြီးမှာအမျိုးသမီးတယောက်အနေနဲ့ဒိုင်သူကြီးအဖြစ်ပါဝင်နိုင်တာဂုဏ်ယူစေရပါ။အရင်ဘယ်တော့မှမရှိခဲ့ဘူးပါဘူး
။ကာတာနိုင်ငံမှာဒီဇင်ဘာလ18ရက်နေ့အထိကျင်းပနေတဲ့2022ကမ္ဘာဖလားလူပွဲတွေအတွက်ကွင်းလယ်အမျိုးသမီးဒိုင်လူကြီး3ယောက်၊စီးကြတ်အမျိုးသမီးဒိုင်လူကြီး3ယောက်ကို FIFA ကရွေးချယ်ထားပါတယ်။ကမ္ဘာဖလားတွေအနိုင်အရှုံးအဆုံးဖြတ်ပေးနိုင်တဲ့ဒိုင်လူကြီးတွေအားလုံးအတွက်ရုတ်တရက်မမြင်လိုက်နိုင်တဲ့အခြေအနေတွေပေါ်လာခဲ့ရင်အချိန်တို့အတွင်းမှာမှန်ကန်တဲ့ဆုံးဖြတ်ချက်တွေချနိုင်အောင်ဤပညာတွေကပံ့ပိုးကူညီပေးနေပါတယ်ရှင်ကျွန်မဆူမြန်ပါပ
ါကမ္ဘာဖလားဘောလုံးပွဲကဤပညာတွေအကြောင်းကိုမဆူမြန်မွန်ကဘလော့ဂါတွေပြောသမျှစီစဉ်မှာတင်ဆက်ပေးခဲ့တာဖြစ်ပါတယ်အခုဆက်ပြီးတော့တက်တက်ရောင်သတင်းလာစီစဉ်ကိုတင်ဆက်ပေးကြပါတယ်အမေရိကန်ရည်ကြီးမှုတွေအတွက်အများကြီးလှုံ့ဆော်ပေးလို့အကုန်ပြုခံရတဲ့အနုပညာရှင်တွေကိုအမေရိကန်သမ္မတဂျိုးဘိုင်ဒန်ကအင်ပြီတော်မှာဖိတ်ကြားခဲ့ပါတယ်။နာမည်ကျော် Kim Kardashian နဲ့အင်တောင်ကွဲသွားတဲ့အဆိုတော် Kanye West တို့အင်တောင်ခွဲဝေရေးသဘောတူညီမှုရသွားပါတယ်။ဒီလိုထင်ပေါ်ကြော်ကြားသူတွေနဲ့အနုပညာအတိုင်းအဝိုင်းကသတင်းတွေကိုတက်တက်ရောင်သွင်းလာစီစဉ်မှာမေးသနာကျော်ကတင်ဆက်ထားပါရှင်။
မင်္ဂလာပါရှင်အားလုံးစိတ်လက်ပြောရှင်ပေါ်ပါကြပါစေကမ္ဘာရင်ချင်းမှုရည်စည်းမှာခက်ဆားနေတာတွေထင်ပေါ်ကျော်ကြားသူတွေနဲ့အနုပညာလောကကသတင်းတူတူတွေကိုတက်တက်ရောင်သွင်းလာမှာပြောပြပေးသွားပါမယ်ကျွန်မအေးသနာကျော်ပါအမေရိကန်ပြည်အောင်စုမှာဖျော်ဖြေမှုအနုပညာကတစ်ဆင့်အမေရိကန်ရင်ချင်းမှုတွေအများကြီးလှုံ့ဆော်ပေးခဲ့ကြတဲ့သူတွေကိုနှစ်စဉ်ဂုဏ်ပြုမှုမှာဒီနေ့အတွက်ဂုဏ်ပြုခံရတဲ့အနုပညာရှင်တွေသမ္မတဂျိုးဘိုင်ဒန်ကအိမ်ပြူတော်ကိုဖိတ်ကြားအက်ခံခဲ့ပါတယ်။ဒီဇင်ဘာလ4ရက်တနင်္ဂနွေနေ့ညအိမ်ပြူတော်မှာကျင်းပတဲ့အက်ခံပွဲမှာ American Director ရုပ်ရှင်မင်းသား George Clooney အဆိုတော်တင်းရည်သူ Amy Grant Rock Guitar အဖွဲ့ YouTube တို့အားလုံးတွေ့ရပါတယ်
။ He travels to war zones to end genocides and war crimes. Exposes war profiteers, helps refugees and advances the rights of journalists.
ရုပ်သံ TV ဇလိုင်းအီယာမှာဆရာဝန်ဖြစ်နေတရုတ်ဆောင်ခဲ့ပြီးတဲ့နောက်ရုပ်ရှင်ကားကြီးတွေမှာပါဝင်တရုတ်ဆောင်တဲ့ရုပ်ရှင်မင်းသားလည်းဖြစ်ဒါရိုက်တာလည်းကိုရိုင်းလို့သူ George Clooney ကိုသူ့ရဲ့လူသားချင်းစာနာမှုဆိုင်ရာအလုပ်တွေအတွက်လည်းချီးကျူးသွားပါတယ်။အိညာကဖိတ်ကြားခံရတဲ့သူတွေထဲမှာ Bono, The Edge, Adam Clayton နဲ့ Larry Mullen Jr. တို့နဲ့ဖွဲ့ထားတဲ့ Ireland က YouTube Rock Guitar အဖွဲ့လဲ Grammy Guitar ဆု22ဆုရရှိထားပြီးတော့2005ခုနှစ်ကတည်းကRock and Roll Hall of Fame ဂုဏ်ပြုခံမှာမှတ်ကြောက်တင်ခံရတဲ့ဖွဲ့ဖြစ်ပါတယ်။ Washington မြို့တော် Kennedy Center မှာဒီဇင်ဘာလ4ရက်နေ့ကကျင်းပခဲ့တဲ့ဂုဏ်ပြုအခမ်းအနားကဒီနှစ်45နှစ်မြောက်ဖြစ်ပြီးတော့ရုပ်မြင်သံကြားမှာတော့အိညာအခမ်းအနားကို CBS ရုပ်သံလိုင်းကနေပြီးတော့ဒီဇင်ဘာလ28ရက်နေ့မှာထုတ်လွှင့်ပြသမှာဖြစ်ပါတယ်။ American Reality ရုပ်သံအစီအစဉ်ကနေစတင်ကြော်ကြားခဲ့တဲ့ Kim Kardashian နဲ့အရင်ကနာမည် Kanye West ခုတော့နာမည်ပြောင်းထားတဲ့ရီတို့အိမ်အောင်ကွာရှင်းလိုက်ပြီးတဲ့နောက်သဘောတူညီမှုတွေရရှိခဲ့ပါတယ်။သူတို့ရဲ့အိမ်ကြီးပိုင်ဆိုင်မှုတွေခွဲခြားမှုသူတို့နှစ်ဦးရဲ့ရင်သွေး၄ယောက်ကို၂ယောက်ခွဲပြီးအတူတူတူးစုစောင့်ရှောက်ဖို့သဘောတူညီမှုတွေရခဲ့ကြတာပါ။ကလေးတွေက၃နှစ်၄နှစ်၆နှစ်နဲ့၉နှစ်တို့ဖြစ်ကြပြီးတော့ကလေးတွေကိုသူတို့၂ယောက်လုံးထိသိမ်းခွင့်ရပြီမဲ့အမေဖြစ်တဲ့ Kim Kardashian ကိုကလေးစီ၁လဒေါ်လာ၂သိန်းပေးရမှာဖြစ်ပါတယ်။ကလေးတွေကအမေနဲ့အဓိကနေကြမှာဖြစ်လို့ပါလို့နယူးယောက်ပို့စ်သတင်းကဖော်ပြပါရီး Kim Kardashian ရဲ့အဆိုတော်ရေရောဟာ2014ခုနှစ်မှာတထက်ခဲ့ကြပြီးတော့မနစ်ကတော့ဘလို့မှညှိနှိုင်းလို့မရလို့ပါဆိုပြီးတော့ Kim Kardashian ကကွဲကြဖို့တရားရုံးမှာရှောင်ထားခဲ့တာဖြစ်ပါတယ်ကလေးတွေကိုပဲကြောင်းထားမလဲဆိုတာမိဘနှစ်ဦးကြားသဘောတူအောင်ညှိရမှာဖြစ်ပြီးတော့ကလေးတွေကအထက်တန်းကြောင်းမပြီးခင်ဒါမှမဟုတ်အသက်16နှစ်မပြည့်ခင်အမေဖြစ်တဲ့ Kim ရဲ့ Hidden Hills ရက်ခွဲအင်းကနေပြီးတော့မိုင်60ကီလိုမီတာ100ကျော်တဲ့အဝေးကိုမပြောင်းရဘူးလဲလဲသဘောတူညီချက်မှာပါရှိပါတယ်။ကလေးတွေရဲ့မွေးနေ့တို့ထူးခြားတဲ့နေ့တို့ဆိုရင်မိဘနှစ်ဦးလုံးပါလို့ရတယ်ဆိုတာလည်းထည့်သွင်းထားပါတယ်။ Hidden Hill ကအိမ်တစ်လုံးကိုလည်းရေးကခင်ကိုပေးလိုက်ရပြီးတော့ကင်ကကယ်လီဖိုးနီးယားကမာလီဘူးနဲ့ Riverside နောက်ပြီးတော့ Idaho ပြည်နယ်က Harrison မြို့အိမ်တွေကိုလည်းရသွားပါတယ်။ကလေးတွေရဲ့လုံခြုံရေးကျောင်းစီးရေးတက္ကသိုလ်စီးရေးတွေကိုတော့နှစ်ဦးခွဲဝေကြခံရမှာဖြစ်ပါတယ်အစိုးရရေးကအခုတော်တော်သတင်းမျိုးစုံနဲ့ထွက်နေအောင်ဖြစ်နေတာပါစီးပွားရေးကုမ္ပဏီကြီးတွေနဲ့လည်းစာချုပ်တွေရက်တခြားအနုပညာရှင်တွေကိုလည်းဆိုရှယ်မီဒီယာပေါ်တက်ပြီးတော့ဟိုရေးဒီရေးလုပ်ပါတယ်သူရဲ့ Twitter နဲ့ Instagram စာမျက်နှာတွေကန့်သက်ခံရပြီးတော့တချို့ post တွေမှာဂျူးစန်းကျင်ရေးစာတွေရေးလို့သူရဲ့ post တွေဖြိုးချခံရပါတယ်နောက်ပြီးရေးကသမ္မတဟောင်းဒေါ်နယ်ထရမ့်နဲ့လူပြုကြီးစိုးရေးအစိုးရဝါဒီ Nick Fuentes တို့နဲ့တွေ့ခဲ့လို့Republican တွေကတော့မှရှာချပါပါပဲသူရဲ့သမ္မတဟောင်း Donald Trump ကိုဝေဖန်ခဲ့ကြပါတယ်ရှင် Took my crew to Japan party like Kardashians Took my besties to LA where the girls like to play We put our hoodies on in Philly where we started acting silly Then we headed out to China Taylor said that's where we find us ဒီတက်တောင်တင်းလောအစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညနဲ့အင်္ဂါမနေ့အစီအစဉ်တွေမှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းလောကိုရုပ်ရောတန်ရောအပြည့်စုံကြည့်ကြနေဆိုရင်ရုပ်မြင်သံကြားမှာစနေညထုတ်လွှင့်တဲ့ VOA အပတ်စဉ် TV Magazine အစီအစဉ်မှာကြည့်နိုင်ပါတယ်။ VOA မြန်မာပိုင်းရဲ့ online မှာဆိုရင်လည်း Facebook နဲ့ YouTube စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာကောင်းတဲ့နေ့လေးဖြစ်ပါစေနော
်။မေးသနာကြောတင်ဆက်ပေးထားတဲ့တက်တက်ရောင်တင်းလာစီရင်ကိုနားဆင်ခဲ့ကြတာဖြစ်ပါတယ်။အခုအင်္ဂါမနက်ခင်းအပတ်စဉ်ခဏတွေကတော့ဒီလောက်ပါပဲရှင်။အခုဆက်ပြီးတော့အင်္ဂါမနက်ခင်းအတွက်သတင်းအကြီးအကဲကိုမတ်သိန်ကြီးထက်ကပြောပြပေးပါမယ်ရှင
်။မြန်မာအာဏာပိုင်တွေကသတင်းသမားတွေကိုအကြမ်းဖက်မှုဆွဲချက်တင်နဲ့မဟုတ်မမှန်ဆွဲဆိုထောင်ချနေတာတွေရပ်တန့်ဖို့သတင်းသမားများကာကွယ်ဆောင်ရှောက်ရေးအဖွဲ့ CPJ ကတင်းနှင်းလာနေမှာတောင်းဆိုပါတယ်။မြို့ဝချွန်းပေါ်ခြေဆိုင်အလွတ်သတင်းထောက်ကိုမျိုးဆန်ဆိုးကိုအကြမ်းဖက်မှုဆိုင်ရာဆွဲချက်တင်နဲ့ဖျားဖို့အကျဉ်းထောင်တရားရုံးကထောင်ဒဏ်15နှစ်ချမှတ်ခဲ့ပြီးတဲ့နောက်မှာ CPJ ကအခုလိုတောင်းဆိုတာဖြစ်ပါတယ်။ယူကရိန်းနိုင်ငံတဝမ်းမှာတော့တင်းနှင်းလာနေကရုရှားရဲ့မစ်ဆိုင်းဒုံးတွေနဲ့ဒရက်ဆက်ပစ်ခတ်တိုက်ခတ်ခံရကြောင်းယူကရိန်းတာဝန်ရှိသူတွေကပြောပါတယ်။အရက်သားတွေဘေးလွတ်ရာတင်းရှောင်နိုင်ရဲ့အတွက်လည်းလေကြောင်းရန်အချက်ပေးခဲ့ရပါတယ်။အီရန်နိုင်ငံမှာအစိုးရစန့်ကျင်ရေးဆန္ဒပြသူတွေက၃ရက်ကြာအထူးထွေတပိတ်ကိုတင်းနှင်းလာနေကစတင်လိုက်ကြပြီးဈေးဆိုင်တွေစီးပွားရေးလုပ်ငန်းတွေကိုဗုဒ္ဓဟူးနေ့အထိပိတ်ထားကြဖို့လည်းတိုက်တွန်းထားပါတယ်။ကတ္တနိုင်ငံမှာကျင်းပတဲ့ကမ္ဘာဖလားဘောလုံးပွဲတနင်္လာနေ့ပွဲစဉ်တွေမှာဘရာဇီးနဲ့ခရိုအေးရှားအသင်းတို့ကွာတာဖိုင်နယ်တက်သွားပါပြီ။ဘရာဇီးအသင်းကပထမပိုင်း6မိနစ်ကစ4ဂိုးဆက်တိုက်ရခဲ့ပြီးတောင်ကိုရီးယားကဒုတိယပိုင်းချမှာ2ဂိုးရခဲ့တာကြောင့်4ဂိုး2ဂိုးနဲ့အဆုံးသတ်သွားတာဖြစ်ပါတယ်ရှင
်။အင်္ဂါမနက်သတင်းကြေကျုပ်ကိုမတ်သိန်ကြီးထိုက်တင်ဆက်ပေးကြတာဖြစ်ပါတယ်။ဒီနေ့မနက်တွေအစီအစဉ်ထုတ်လွှင့်မှုကတော့ကိုရဲမုံဖြစ်ပါတယ်။ဆက်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Nick Ivanov နဲ့ Daryl Smith တို့ဖြစ်ကြပါတယ်ရှင်။ဒီနေ့မနေ့အတွက်အစီအစဉ်မှုဖြစ်ကျမအီတန်စင်ကတာဝန်ယူတင်ဆက်ပေးကြတာဖြစ်ပါတယ်။ VOA စီစဉ်နေကိုနားဆင်ကြည့်ရှုခဲ့ကြတဲ့အတွက်လည်းထူးပဲကျေးဇူးတင်ပါတယ်။သောတာရှင်ပေါင်းကောင်းသောနေ့တစ်နေ့ဖြစ်ကြပါစေရှင်။
This program has come to you from the Voice of America, Washington.